Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2015ခုနှစ်အောက်တိုဘာလ10ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးကို American ပြောင်းစု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ9.32 40.49တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာတော်ရရှင်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးပါပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်းလိုက်ပါဒီမနေ့မှာထုတ်ချတဲ့သတင်းတွေကတော့အာဖဂန်နိုင်ငံခွန်ဒုစ်မြို့မှာရှိတဲ့နစီမချဆရာဝန်များအဖွဲ့ရဲ့ဆေးရုံကိုအမေရိကန်တပ်ဖွဲ့တွေတိုက်ခတ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့သမ္မတဥပမာကတောင်းပန်လိုက်ပါတယ်မြန်မာနိုင်ငံမှာနိုဘာလာအတွင်းကျင်းပမဲ့ရွေးကောက်ပွဲမှာတိုင်ခင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးချုံနှောင်ထားတာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ Amnesty International ရဲ့အဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမှန်နာတာချနဲ့တူတင်ပြပေးပါပါခင်ဗျ
ဟုတ်ပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော
့ At least 91 prisoners of conscience behind bars in Myanmar at the moment although we believe
ဒီကပွဲမကျင်းပခင်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီး Amnesty International ကမြန်မာရေးရာသူတွေတီ Laura Hake ပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်ဒါအပြင်နေပြည်တော်မှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်တယောက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမထည့်ဖို့စီရင်နေဆိုပြီးတော့ရဲဟူတိုင်းနဲ့အခါမှာရဲတပ်ဖွဲ့ကလက်ခံလိုက်တဲ့ဆိုတဲ့သတင်း Smartphone နဲ့ရွေးကောက်ပွဲပညာပေးအစီအစဉ်တွေစတင်လိုက်တဲ့အကြောင်း Australia ကပို့မဲ့ရိုဟင်ဂျာဒုက္ခသည်မြတ်ကိုကမ္ဘောဒီးယားကလက်ခံမှုသဘောတူတယ်ဆိုတဲ့သတင်းလွှာတွေကိုကြားမှာပါနောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းနိုင်တဲ့မန္တန္တချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင
်အာဖဂန်နစ္စတန်နိုင်ငံခွန်ဒုစ်မြို့မှာရှိတဲ့နိုင်ငံတကာပရာဟိတကျမ်းမာရေးဆောင်ရှမှုအဖွဲ့ဖြစ်တဲ့နေစီမချဆရာဝန်များအဖွဲ့ရဲ့ဆေးရုံကိုအမေရိကန်တပ်ဖွဲ့တွေကပြီးခဲ့တဲ့သတင်းပတ်အတွင်းလေကြောင်းကနေပုံကျဲတိုက်ခတ်ခဲ့တာကြောင့်လူပေါင်း22ဦးသေဆုံးသွားခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့သမ္မတဥပမာကတောင်းပန်လိုက်ပါတယ်။နေစီမချာဆရာဝန်များအဖွဲ့ကဥက္ကဋ္ဌဂျိုအန်လီယူကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးသမ္မတဥပမာကအဲ့ဒီဖြစ်ရပ်အတွက်တောင်းပန်ကြောင်းနဲ့ဝမ်းနည်းစကားပြောကြခဲ့တယ်လို့အင်ဂျီတော်ပြောခွင့်ရဂျော့ချ်အာနက်စ်ကပြောပါတယ်။စနေနေ့ကလေကြောင်းတိုက်ခိုက်မှုအတွင်းအပြစ်မရှိသူအများအပြားသေဆုံးသွားရတဲ့အတွက်ဝမ်းနည်းမိကြောင်းလဲအာဖဂန်သမ္မတအရှရဖ်ဂန်နီကိုတယ်လီဖုန်းနဲ့ခေါ်ယူပြောကြခဲ့ကြောင်းအင်ဂျီတော်ပြောခွင့်ရကပြောပါတယ်။ဒါအပြင်တိုင်းပြည်မြောက်ပိုင်းကခွန်ဒုစ်မြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်တာလီဘန်တပ်ဖွဲ့တွေကိုတွန်းလှန်တိုက်ခိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေရဲ့တပ်တိဆွမ်းအားကိုချီးကျူးကြောင်းလဲသမ္မတဥပမာကပြောကြားခဲ့တယ်လို့ဆိုပါတယ်
အီရတ်လေပိုင်နက်ကိုဖျက်ပြီးစီးရီးယားတဲကို cruise ဒုံးကြီးတွေပစ်ခတ်တဲ့အကြောင်းရုရှားကရောအီရတ်ကပါအမေရိကန်ကိုသတိမပေးခဲ့ဘူးလို့အမေရိကန်အရာရှိတဦးက VOA ကိုပြောပါတယ်။စီးရီးယားမှာလေကြောင်းစစ်ဆင်ရေးလုပ်နေတဲ့ရုရှားနိုင်ငံက IS စစ်သွေးကြွတွေကိုဒုံးကြီးနဲ့ပစ်ခတ်နိုင်နေမို့ Caspian ပင်လယ်ကစစ်သင်္ဘော၄စင်းကိုအသုံးပြုခဲ့တဲ့အကြောင်းဗုဒ္ဓဟူးနေ့ကပြောဆိုခဲ့တာပါ။အဲ့ဒီစစ်သင်္ဘောတွေပေါ်ကနေဒုံးကြီးတွေကိုအီရတ်လေပိုင်နက်ကိုဖျက်ပြီးပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီလေပိုင်နက်အတွင်းမှာအမေရိကန်နဲ့မဟာမိတ်လေယာဉ်မှုတွေကအီရတ်နဲ့အစွန်းရောက်တွေကိုချိန်မုံနေတဲ့ပက်ရှမာဂါတပ်ဖွဲ့တွေကိုကူညီဖို့ IS ကိုဆန့်ကျင်တဲ့စစ်စင်ရေးတွေကိုဥဆောင်ပြီးတော့ပြုလုပ်နေတာဖြစ်ပါတယ်။တေချာပေါက်ဒီလောက်ရမျိုးဟာမတော်တဆထိခိုက်မိနိုင်တာမျိုးဒါမှမဟုတ်နားလည်မှုလွဲမနိုင်တာမျိုးတွေလို့ဖြစ်သွားနိုင်တယ်လို့လည်းအမေရိကန်အရာရှိရာ VOA ကိုပြောဆိုခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဆာဂီရှရိုက်ကူကတော့ IS အဖွဲ့ပြင်မှတ်၁၁ခုကိုတင်မောတွေကနေ cruise ဒုံးကြီး20/6ဆင်းနဲ့ပြစ်ခတ်ခဲ့ရမှာအရက်သားတွေထိခိုက်သေဆုံးမှုမရှိဘဲလူချင်းနဲ့ပြစ်မှတ်တွေကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့သမ္မတဗလာဒီမီယာပူတင်ကိုပြောဆိုခဲ့တာပါကီလိုမီတာ1500နီးပါးရှိတဲ့အကွာအဝေးကနေဒုံးကြီးတွေနဲ့ထိထိရောက်ရောက်ပြစ်ခတ်နိုင်ခဲ့တဲ့အထိစစ်စင်ရေးဟာအကြီးအကျယ်ထိရောက်မှုရှိခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးကသမ္မတပူတင်ကိုပြောဆိုသွားခဲ့ပါတယ်
TPP လို့အတူကခေါ်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေအကြားကကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တနင်္လာနေ့ကလက်မှတ်ထိုးလိုက်ပြီးဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသတွင်းချင်းကွင်းရှာညီရေးအတွက်သမိုင်းဝင်သဘောတူညီချက်ကိုရရှိလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စကိုအဟန့်တားဖြစ်စေမယ့်အကြောင်းအရာတစ်ခုပေါ်လာပြန်ပါပြီ။ဒီတစ်ခေါက်ကတော့တရုတ်နိုင်ငံကြောင့်မဟုတ်ပါဘူး။လွန်ခဲ့တဲ့လအနည်းငယ်အတွင်းရုရှားနိုင်ငံကပစိဖိတ်အနောက်ပိုင်းဒေသမှာစစ်အင်အားတိုးမြင့်မှုတွေလှုပ်ဆောင်လာနေတာကြောင့်ဒေသတွင်းအမေရိကန်ပြည်ထောင်စုရဲ့မဟာဗျူဟာကိုပုံမှုခက်ခဲရှုပ်ထွေးမဲ့ချင်းချောက်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဂျပန်အစိုးရတပ်ဖွဲ့တွေအနေနဲ့တောင်ပိုင်းဒေသမှာရှိတဲ့တရုတ်တို့ကဒန်ယူကျွန်းလို့ခေါ်တဲ့ဂျပန်ကဆန်ကာကုလို့ခေါ်ပြီးဒေသတစ်ဝိုက်မှာတရုတ်တို့ရဲ့ကျူးကျော်ဝင်ရောက်လာမှုကိုစောင့်ကြည့်ရတာတဲ့မြောက်ပိုင်းဒေသမှာရုရှားလေတပ်ရဲ့ကျူးကျော်ဝင်ရောက်လာမှုကိုစောင့်ကြည့်ရတာကပုံများကြောင်းဂျပန်ကာကွယ်ရေးဝန်ကြီးဟောင်းအစ်ဆူနိုရီအိုနိုဒဲရာကမကြသေးခင်ကဝါရှင်တန်ဒီစီမြို့မှာရှိတဲ့စတင်ဆန်ဌာနမှာပြုလုပ်တဲ့ဆွေးနွေးပွဲတွင်ပြောကြားပါတယ် အမေရိကန်နိုင်ငံဟာဂျပန်ရဲ့မဟာမိတ်နိုင်ငံဖြစ်တာနဲ့အညီဂျပန်နိုင်ငံကိုကျူးကျော်ဝင်ရောက်လာမှုရှိလာရင်ခုခံကာကွယ်ပေးရမယ့်တာဝန်ရှိပါတယ်။ရုရှားကအဲ့ဒီလိုစစ်ရေးအားတိုးတက်လှုပ်ဆောင်မှုတွေကိုစိုးရိမ်ပူပန်ကြောင်းလဲအမေရိကန်ရေရပ်ဗိုလ်ချုပ်ကြီးဟယ်ရီ ဟဲရစ်ကပြီးခဲ့တဲ့လအတွင်းပြောကြားခဲ့ပါတယ
်။ဥရောပတိုက်မှာရင်ဆိုင်နေရတဲ့ပြဿနာပေါင်းစုံကိုဖြေရှင်းရမှာဥရောပတလွှားညီညွတ်ကြဖို့ဂျာမနီဝန်ကြီးချုပ်နဲ့ပြင်သစ်သမ္မတတို့ကတိုက်တွန်းလိုက်ကြပါတယ်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပကိုရောက်လာချားတဲ့ထောင်တောင်းချီတဲ့ဒုက္ခသည်တွေအခြေကျဖို့အတွက်ပူပေါင်းဆောင်ရွက်မှုပို့ပြီးတော့လိုအပ်တဲ့အကြောင်းစထရဘိုမြို့ကဥရောပပါလီမန်မှာခေါင်းဆောင်နှစ်ဦးမိန့်ခွန်းပြောကြားရမှာထည့်သွင်းပြောဆိုသွားခဲ့တာပါဒုက္ခသည်ဆိုင်ရာမူဝါဒနဲ့ပတ်သက်တဲ့ဘုံသဘောထားဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နေဆက်တွေကိုကာကွယ်ဖို့နဲ့ရောက်လာသူတွေကိုပြန်ပို့တဲ့အစီအစဉ်တွေဟာခေလုံခွင့်ရဖို့ကြိုးပမ်းသူတွေရဲ့လက်ရှိအခြေအနေတွေနဲ့ကိုင်းညီမှုမရှိတာဟာအရေးကြီးတဲ့အကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကနေပြောဆိုသွားပါတယ်။အမျိုးသားရေးဝါဒတွေကိုရှေ့တန်းတင်ပြီးဆောင်ရွက်တာမျိုးကို EU အနေနဲ့မလုပ်သင့်ဘူးလို့လည်းဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ပြင်သစ်သမ္မတဖရန်ဆွာဟော်လန်ကလည်းဥရောပအနေနဲ့သူတို့ရဲ့ဘုံမူဝါဒတွေကိုခိုင်မာအောင်လုပ်ဖို့လိုအပ်ကြောင်းပြောဆိုခဲ့ပေမဲ့အချို့အခြားအာဏာပိုင်နိုင်ငံတွေရဲ့မတူကွဲပြားမှုတွေဟာလည်းဆက်ပြီးရှိတင်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။
UAE ဘီရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြန်မာနိုင်ငံမှာရိုဟင်ဂျာတွေနဲ့မွတ်စလင်လူနည်းစုတွေကိုပြစ်မှတ်ထားပြီးလူမျိုးတွန်းတပ်ဖြတ်မှုဆံရမူဝါဒချမှတ်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တမရဥသိန်းစိန်နဲ့အစိုးရဝန်ကြီးတွေကိုအမေရိကန်ဗဟိုတရားရုံးတစ်ခုကဆင့်ခေါ်နိုင်ဖို့နယူးယောက်ခြေဆိုင် Burma Tax Force Coalition နဲ့ Justice for All အဖွဲ့တို့ကအောက်တိုဘာလ1ရက်နေ့ကနယူးယောက်မြို့မှာရှိတဲ့တောင်ပိုင်းခရိုင်တရားရုံးမှာရှောက်လှဲချက်တင်သွင်းကြတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကဗုဒ္ဓနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြန်လည်တုံ့ပြန်ခဲ့ပါတယ
် Federal court actions occur independently of the executive branch this lawsuit that you're specifically referring to
ဘဟုအစိုးရတရားရုံးတွေရဲ့အရေးယူဆောင်ရွက်ချက်တွေဟာအစိုးရဘက်နဲ့တိကျစီဖြစ်ပြီးအခုလိုဆွဲချက်တင်တာဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်ရဲ့ policy နဲ့ဘလို့မှပတ်သက်ခြင်းမရှိတဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ် John Carvey ကပုံထိုးနဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတုံ့ပြန်သွားတာပါ။ဒါကြောင့်လဲ policy အရဒီအမှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေပေါ်ကောက်ချက်ချပြောကြားခြင်းပြုမှာမဟုတ်ဘဲအမှုလျှောက်ထားတဲ့အဖွဲ့အစည်းတွေကသာအသေးစိတ်အချက်အလက်တွေသိလို့ရင်မေးမြန်းဖို့တုံ့ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အနေနဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်မကင်းဖြစ်တဲ့အကြောင်းရိုဟင်ဂျာတွေအပေါ်လူမျိုးရေးနဲ့ဘာသာရေးအရာခွဲခြားဆက်ဆံအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့မြန်မာနိုင်ငံအနေနဲ့လိုအပ်တဲ့အကြောင်းလဲအမေရိကန်ကဆက်လက်ပြီးအလေးပေးတိုက်တွန်းကြောင်းဂျွန်ကာဗီကပြောသွားပါတယ်။နိုဝင်ဘာလ10ရက်နေ့ရွက်ောက်ပွဲတွေမတိုင်ခင်လူ့အခွင့်အရေးချိုးဖောက်မှုတွေရပ်တန့်ဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွက်ောက်ပွဲများကျင်းပနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာသမ္မတဦးသိန်းစိန်နဲ့ဆက်သွယ်ပြောဆိုမှုတွေရှိခဲ့ပါသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ်ခါဗီကအမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့အပြင်ယုံကြည်ကိုးစားမှုရှိတဲ့ရွက်ောက်ပွဲများကျင်းပတာကိုမြင်လို့တဲ့အကြောင်းမြန်မာနိုင်ငံအတွင်းခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုလည်းအမေရိကန်ကကြိမ်ဖန်များစွာအတိအပြေပြောကြားခဲ့သလိုဆက်လက်ပြီးရှင်းလင်းပြသစွာပြောကြားသွားလိမ့်မယ်လို့ယုံကြည်တဲ့အကြောင်းမစ္စတာကာဗီကသတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေဟာအမေရိကန်လက်အောက်ခံမဟုတ်တဲ့အတွက်တရားရုံးရဲ့ဆင့်ခေါ်ချက်ကိုတုံ့ပြန်စရာမလိုကြောင်းရခိုင်ပြည်နယ်အတွင်းလူမျိုးစုနှစ်ခုအကြားဖြစ်နေတဲ့ပြဿနာအလုံးကိုဥပဒေနဲ့အညီဖြေရှင်းနေကြောင်းဥပဒေချိုးပေါက်သူနှစ်ဖက်စလုံးကလူတွေကိုအပြစ်ပေးနေကြောင်းဒါကြောင့်လူမျိုးတွေတတ်ဖြတ်တယ်ဆိုတဲ့ကိစ္စကိုပယ်ချကြောင်းမြန်မာပြန်ကြားရေးဝန်ကြီးဦးရထွတ်ကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်
မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးချုံနှောင်တာနဲ့ဖိနှိပ်ချုပ်ချယ်တာတွေတိုးမြင့်လှုပ်ဆောင်လာနေတယ်လို့ Amnesty International နိုင်ငံတကာလူမျိုးချမ်းသာကွင်အဖွဲ့ကြီးကဒီကနေ့စတင်လိုက်တဲ့ယုံကြည်ချက်ကြောင့်ကျင်းချခံထားရသူများလွတ်မြောက်ရေးကမ်ပိန်းကျင်းပချက်မှာဖော်ပြထားပါတယ်။မိမိတို့ရာသင့်ရာထိုက်တဲ့အခွင့်အရေးကိုအသုံးချပြီးငြိမ်းချမ်းစွာဆန္ဒဖော်ထုတ်သူတဦးတယောက်ကိုမှဖမ်းဆီးချုံနှောင်ခဲ့ခြင်းမရှိဘူးလို့အစိုးရကပြောဆိုထားတာနဲ့ဆန့်ကျင်ပြီးလွန်ခဲ့တဲ့နှစ်နှစ်အတွင်းဖိနှိပ်ချုပ်ချယ်မှုတွေကိုအရှိန်မြင့်လှုပ်ဆောင်လာနေတယ်လို့ Back to the always အရင်လမ်းကြောင်းကိုပြန်သွားခြင်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လောလောဆယ်မြန်မာနိုင်ငံအတွင်းယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူ62ဦးရှိတယ်လို့ AI အနေနဲ့ယုံကြည်ကြောင်းဒါပေမဲ့တကယ့်အရေးအတွက်ဟာဒီတဲ့မကပိုနိုင်တယ်လို့လည်းဆိုပါတယ်။ဒါဟာ2013ခုနှစ်ကုန်ပိုင်းကထောင်ထဲချီတဲ့အကျဉ်းသားတွေကိုနိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာ권အမိန့်နဲ့ပြန်လွှတ်ပေးတဲ့အချိန်ကယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူ2ဦးသာရှိတယ်လို့ AI ကယုံကြည်ချက်နဲ့တိတိတသားကောက်ကွာခြားနေတယ်လို့ဆိုပါတယ်။
မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့အထွေထွေရွေးကောက်ပွဲဟာတန်းပြေရဲ့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီစနစ်တိုးတက်ရေးအတွက်အရေးကြီးတာကြောင့်ပြည်သူတွေအနေနဲ့ရွေးကောက်ပွဲကိုစောင့်ကြည့်အခဲဖြတ်ချဖို့လိုအပ်တယ်လို့အမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှုအေဂျင်စီ USAID ကပြောဆိုလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတမှုရှိမရှိပွင့်လင်းမြင်သာမှုနဲ့လူထုရဲ့စံတာတွေကိုအမှန်တကယ်ကိုစားပြုရလားဆိုတာတွေကိုပြည်သူတွေကိုယ်တိုင်ကစုံစမ်းစမ်းစစ်ဆုံးဖြတ်ကြမှာဖြစ်တယ်လို့ USAID ရုံးခွဲညွှန်ကြားရေးမှူးခရစ်မီလီဂန်က VOA နဲ့တွေ့ဆုံမိန့်မြန်းကမှာပြောဆိုလိုက်တာပါ
Direct from Washington The Voice of America VOA
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တန်နာချမ်းတို့ပြောပြသွားကြတာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုဦးစားပေးပြီးတော့တင်ဆက်ပေးပါမယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်တလားတိတိပဲလှူတော့တဲ့အောက်တိုဘာလ၈ရက်နေ့မှာပဲနိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ Amnesty International လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲမတိုင်ခင်မှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးထောင်ချပြီးနှိမ်နင်းနေတာတွေ့ရတဲ့အတွက်ဒါတွေကိုရပ်ဆိုင်းပေးဖို့ Amnesty International အဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်တာပါအခုအဖမ်းခံနေရသူတွေဟာမြန်မာအနာဂတ်ကိုပုံခေါ်ရမှာတိတ်ကိုအရေးပါတာမို့အခုလိုတောင်းဆိုရတာလို့ Amnesty International အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hit က VOA ကိုပြောပါတယ်
The elections on November the 8th are a huge milestone in Myanmar's history and I think they're going to play a major role.
နိုဝင်ဘာလမှာကျင်းပတော့မယ့်ရွေးကောက်ပွဲဟာမြန်မာသမိုင်းမှာတကယ့်ကြီးမားတဲ့မှတ်တိုင်တစ်ရပ်ကိုစိုက်ထူတော့မှာဖြစ်တယ်လို့ဒါဟာမြန်မာအနာဂတ်ပုံဖော်ရမှာတိတ်ကိုအရေးပါပါတယ်။တစ်ချိန်တည်းမှာပဲလူခွင့်ရေလုံးနေသူတွေနဲ့သူတို့အတွက်လိုက်ပါဆောင်ရွက်ပေးနေသူတွေဟာလည်းမြန်မာအနာဂတ်ကိုပုံဖော်ရမှာတိတ်ကိုအရေးပါသူတွေပါ။တကယ်လို့သူတို့တွေထောင်ထဲကိုရောက်နေမယ်ဆိုရင်ဒီလူခွင့်ရေကိုသူတို့ရနိုင်တော့မှာမဟုတ်ပါဘူး။သူတို့လောက်ရက်တွေအတွက်အဖမ်းခံရထောင်ချခံနေရမယ်ဆိုရင်သူတို့ဘာမှလုံးနိုင်မှာမဟုတ်တဲ့အတွက်အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးလှူရှာခွင့်တွေကိုလေးစားဖို့လိုတယ်လို့မကြသေးခင်ကဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလည်းပြန်လွှတ်ပေးဖို့လိုပါတယ
်ဒီလိုဖန်ဆီးခံနေရမယ်ဆိုရင်ပြည်သူအားလုံးရဲ့အသံကိုဒီရွေးကောက်ပွဲကနေထင်ဟပ်စေနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်မြန်မာစိုးရကလူငင်းချမ်းသာခွင့်တွေပေးပြီးအကျဉ်းသားတွေကိုလွှတ်ပေးခဲ့တဲ့နောက်2013ခုနှစ်ကုန်လောက်မှာနိုင်ငံရေးအကျဉ်းသား2ယောက်လောက်ပဲရှိတော့တာ Amnesty International အဖွဲ့ကတွေ့ရပါမယ်အခုအရင်ပုံစံပြန်ပြီးသွားနေတာတွေ့ရတယ်လို့လည်းပြောပါတယ
် At least 91 prisoners of conscience behind bars in Myanmar at the moment although we believe there are more among those people are people like Pyo Pyo Aung
မြန်မာနိုင်ငံမှာလက်ရှိတရားရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသား62ယောက်ထက်မနည်းရှိနေပါတယ်ဒီထက်လည်းပိုပြီးများနိုင်ပါတယ်ဒီထဲမှာចောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ဖြူဖြူအောင်လိုလူတွေပါနေပါတယ်။သူဟာမက်ချ်လာ၁၀ရက်နေကလက်ဗရန်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲဖို့တောင်းဆိုသူတွေကိုရဲအကြမ်းဖက်နှိမ်နှင်းရင်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီလိုငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့သူကိုထောင်ဒဏ်၉နှစ်ချထားတာခံနေရတာပါ။ဒါ့အပြင်အင်းစိန်ထောင်ထဲမှာလည်းလူခွင့်ရေးတောင်းဆိုဆန္ဒပြသူ9ဦးလအဖမ်းခံနေရပါတယ်။
တကြွလှောက်ရှားသူအများစုဟာဖိနှိပ်မှုတွေအခုထိခံနေကြရဆဲဖြစ်ပြီးနောက်ရောင်ခံအလိုက်ခံရတာအစည်းအဝေးတက်ရင်ဓာတ်ပုံရိုက်ယူသွားတာနဲ့အိမ်တွေအလုပ်ဌာနတွေမှာညအချိန်ဝင်းပြီးအရှာခံရတာလို့စိတ်အနှောက်အယှက်ဖြစ်အောင်လုပ်တာတွေအပြင်မိသားစုဝင်တွေပါအချင်းချောက်ခံရတာမျိုးတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာအာဏာပိုင်တွေဟာအစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချနိုင်အောင်တရားမဝင်စုဝေးမှုတည်ငြိမ်အေးချမ်းမှုပြက်ပြားစေမှုဘာသာရေးစော်ကားမှုလိုမျိုးဥပဒေတွေအမျိုးမျိုးထုတ်ထားပြီးဒီဥပဒေတွေနဲ့အပြစ်ပေးနေတာမျိုးလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရကလူခွင့်ရေးချိုးဖောက်မှုတစ်ခုမှမလုပ်ဘူးလို့ပြောနေတာမို့ Amnesty International အဖွဲ့ကအခုလိုတောင်းဆိုနေရတာလို့ပြောပါတယ်
။ The government claims that no one is arrested or charged for peacefully exercising their rights. I mean, this is obviously a lie.
Nyanjan swa sana thopo mu re twa phan khan tha ya de tu ti yaw ma ma shi bu lo so ya ga lo pyo ba de da ha de ga lo nya ni da ba de ga so so ya ga lu khwe sai ya pyu pyin pyaung le mu re lou ba me lo gidi pe tha bi ywe kaw pwe chin ma be bu lou ni de a chei mo a khu lo ko yong chi mu twa ko thopo pyo so tu re ye ya bai kwen ko le sa de a ni ne ဆက်ပြီးတော့မဖမ်းထားပဲလွတ်ပေးရမှာဖြစ်ပါတယ
်ဖမ်းဆီးထိန်းသိမ်းခံရတဲ့ចောင်းသားចောင်းသူတွေအပါအဝင်နိုင်ငံရေးကျင်းသားအလုံးကိုလာမယ့်အောက်တိုဘာလ15ရက်နေ့မတိုင်ခင်ပြန်ပြီးလွတ်ပေးဖို့လဲဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မတ်ကများအဖွဲ့ချုပ်ကလည်းတောင်းဆိုထားပါတယ
်ဒေါက်ခင်မျိုးတဲ့တင်ပြတော့တာဖြစ်ပါတယ်ခင်ဗျာအခုတော့ရွေးကောက်ပွဲနဲ့နိုင်ငံရေးပါတီတွေရဲ့အခြေအနေကိုကြည့်အောင်ပါနေပြီးတော့ဒက္ခိဏတီရီမြို့နယ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမပီးရေးစီယုံခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူတဦးကို NLD ပါတီကတိုင်ကြားခဲ့တာကိုရဲစခန်းကလက်ခံလိုက်ပါတယ်ရဲစခန်းဘက်ကတိုင်ကြားချက်စုံစမ်းမေးမြန်းပြီးတော့ပြစ်မှုထင်ရှားရင်ကျူးလွန်သူကိုပြစ်ဒဏ်ကျခံရနိုင်တယ်လို့ပြစ်မှုမထင်ရှားပဲမပေါ်ပေါက်ခဲ့ရင်တော့တိုင်ကြားသူအနေနဲ့ပြစ်ဒဏ်ကျခံရနိုင်တဲ့အခြေအနေရှိနေပါတယ်အကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
နေပြည်တော်ဒက္ခိဏသီရိမြို့နယ်မှာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတာဝန်ရှိသူတဦးကအတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲမပေးဖို့လှုံ့ဆော်တဲ့စာရွက်စာတမ်းတွေဝင်ငှားခဲ့တာကြောင့်ဒက္ခိဏသီရိမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာဖြစ်ပါတယ်။ဒက္ခိဏသီရိမြို့နယ်ရဲစခန်းက NLD ပါတီကိုယ်စားလှယ်ရဲ့တိုင်ကြားချက်ကိုလက်ခံလိုက်တယ်လို့ဒက္ခိဏသီရိမြို့နယ်ကိုယ်စားလှယ်လာဦးတန်စင်ထွန်းကပြောပါတယ
်။ပြည်တော်စုကြန့်ခိုင်နဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့နယ်အလုံးမှုဆောင်ပဲအတွင်းမူဥစော်ဝိတ်ဒီကျွန်တော်တို့ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုမဲမပေးဖို့ပေါ့နော်အားပေးလှုပ်ဆော်တဲ့စာတွေဝင်လို့ပါအဲ့ဒါနဲ့ဒီရွေးကောက်ပွဲဆိုင်ရာဟိုဥပဒေအရပေါ့ကျွန်တော်ကပုံမှန်တော့မတက်ပေးဘူးအဲ့ဒီခါနဲ့ရွေးကောက်ပွဲဆိုင်ရာရွေးကောက်ပွဲဆိုင်ရာအပြစ်မှုတွေကိုချိုးဖောက်တဲ့အတွက်အရေးယူပေးပါဆိုပြီးတော့ကျွန်တော်တိုင်ကြားလိုက်တာဒက်စကန်ကအမှုအမှတ် 69 မြန်ဆောင် 2015 နဲ့လက်ခံတယ်ဟိုပုံမှားကြတော့ရွေးကောက်ပွဲဥပဒေပုံမှား 58 ကငယ်အဲ့ပုံမှားတက်ပြီးသား
ဒက္ခိဏသီရိမြို့နယ်ကြာပင်ကြီးရွာအုပ်စုထန်းတပင်ကြီးရွာမှာပြုတ်လုခဲ့တဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတာဝန်ရှိသူတဦးကကိုယ်တိုင်ဝင်ငှခဲ့တာကိုလည်းတက်တည်အခိုင်အမာရှိတယ်လို့ NLD ကိုယ်စားလှယ်လောင်းဦးတန်စင်ထွန်းကပြောပါတယ
်ဒက္ခိဏသီရိမြို့နယ်ကြာပင်ကြီးရွာအုပ်စုထန်းတပင်ကြီးရွာပါသူကိုယ်တိုင်ဝေတာပါသူကိုယ်တိုင်ဝေတယ်ဝေတဲ့အခါမှာကျွန်တော်တို့ဒီကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကတရင်လှမ်းပြရပါတရင်လှမ်းပြီးတော့ကျွန်တော်တို့နောက်နှစ်ရက်လောက်မှာအဲ့မှာသွားရောက်စုံစမ်းတဲ့အခါမှာသူကိုယ်တိုင်ဝေတယ်ဝေတဲ့ဟာကိုဒီဈေးဆိုင်တစ်ဆိုင်ပေါ့နော်အမေကြီးကဈေးဆိုင်ဒီဈေးဆိုင်တစ်ဆိုင်ရဲ့ဆိုင်ရှင်တော်ကြီးကကျွန်တော်တို့တက်တည်ထွက်ဆိုပေးတယ်သူ့ဆိုင်မှာဒီလူလဲစုံတဲ့အတွက်ဒါတွေကိုဟိုရှင်းပြပေးပါပေါ့နော်ပြောပြီးတော့ဝေသွားတယ်တဲ့အဲ့အမေကြီးကတက်တည်ထွက်ဆိုပေးထားတယ်ဟုတ်သူဝေရဲ့ဆိုင်ရဲ့ထဲမှာကျတော့ဒီမျိုးဆောင်ဥပဒေ၄ခုကိုလည်းကျွန်တော်တို့ပါတီကကံပေါ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ပါတီအနိုင်ရတော့လို့ရှိရင်ဒီဥပဒေတွေကိုကျွန်တော်တို့ကပြန်ပြီးတော့ပယ်ချက်မယ်ဆိုတဲ့အကြောင်းကြီးရေးတယ်။နောက်တစ်ခါဒီလူမျိုးရေးဘာသာရေးကိုဟိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီဒေါ်ဆန်းစုကြည်နဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုဒီမဲမပေးဖို့အတွက်ပေါ့နော်အားပေးလှုံ့ဆော်တဲ့အရေးသားတွေပါတယ်
ဆန္ဒမဲပေးပိုင်ခွင့်ရွေးကောက်တင်မြောက်ခံပိုင်ခွင့်ကိုမတရားသဖြင့်နှောက်ယှက်တာမဲရဖို့လက်ပြီးလက်ယူမှုတွေကဆလိုမဲစီရင်မဲလဲမှတ်တွေကိုမမှန်မကန်ပြုလုပ်မှုတွေအစုံပြစ်မှုဆိုင်ရာဆွဲဆိုချက်တွေကိုရဲထံတိုက်ရိုက်တိုင်ကြားကြဖို့ရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားတာဖြစ်ပါတယ်ဒီလိုတိုင်ကြားရမှာလဲရဲကစုံစမ်းစစ်ဆေးပြီးပြစ်မှုထင်ရှားရင်တိုင်ကြားခံသူအနေနဲ့ထောင်ထံကြားခံရမှာဖြစ်တယ်လို့ရဲကစစ်ဆေးလို့ပြစ်မှုမထင်ရှားဘူးလို့ဆုံးဖြတ်ခဲ့ရင်တော့တိုင်ကြားသူကိုလိမ့်လေတိုင်ကြားသူအဖြစ်သတ်မှတ်အပြစ်ပေးခံရမယ့်အရေးကလည်းရှိနေပြန်တယ်လို့ပြည်သူ့စုရှင်းနေချုံရုံးရဲ့အငိမ့်စာဒုတိယညွှန်ကြားရေးမှူးဥပဒေပညာရှင်ဦးထွန်းခင်ကပြောပါတယ
်ဒီထဲကသွားတော့တိုင်ကြားပွင့်ပေးရမှာပဲလေမလောတာ၃နာတို့စိတ်၆တာတို့ပုံမှန်59မှာရှိတယ်အဲ့ဒါမသိတော့တာတို့ဒါတို့အဲ့လိုမပေးနဲ့လို့ပြောတာဟာဒါမတရားစီယုံတာပဲလေမတရားဩဇာသုံးတာပဲလေပုံမှန်50ခုမှာပါပါလေဒါကြလားမတရားဩဇာသုံးတာတော့အဲ့လိုဖြန့်ဝေတာတော့ဖြစ်သွားတာပေါ့ဩရဲတော့သွားတော့စုံစမ်းစစ်ဆေးပြီးသွားဆရာဆွတ်တရားမှာပဲဆရာဆွတ်တရားမှာပဲဒါမဲ့သူကဆရာ arrest တော့လုပ်ခွင့်မရှိဘူးအမကံပေးနိုင်တဲ့ပုံမှန်ဖြစ်ပြမှုကျူးလွန်နေသူကကျူးလွန်တာအဆောင်မြောက်အဆောင်မြောက်ဆိုတော့တစ်နှစ်ဖြစ်မယ်မဟုတ်ပါမှတိုင်ကြားတဲ့အတိပဲဆိုသူကပြစ်တာ30ကျေရှိတယ်ပုံမှန်ရှိပါလေအဲပုံမှန်တစ်ခုပါ
န နေပြည်တော်ဒက္ခိဏသီရိမဲဆန္ဒနယ်မှာတော့ပြည်ထောင်စုဝန်ကြီးဦးမြင့်လှိုင်ကပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်းပြမှာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့မဲဆွယ်စည်းရုံးခွင့်ရက်မတိုင်ခင်မှာမဲဆွယ်စည်းရုံးခဲ့တယ်ဆိုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ကဒက္ခိဏသီရိရဲစခန်းကိုတိုင်ကြားခဲ့တဲ့အခါမှာတော့ရဲစခန်းကလက်မခံခဲ့ပါဘူး။ဒါပေမဲ့အခုတစ်ချိန်တိုင်ကြားမှုကိုတော့တနင်္လာနေ့မှာဒက္ခိဏသီရိရဲစခန်းကလက်ခံလိုက်ပြီးအခုချိန်ထိတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အကြောင်းကြားမလာသေးဘူးလို့လည်း NLD ကိုယ်စားလှယ်ကပြောဆိုထားပါတယ်ရှင်
။မတ်တင်ကြီးထိုက်ပါခင်ဗျာ။တစ်ဆက်ထဲမှာပဲလာမယ့်ရွေးကောက်ပွဲကြီးနဲ့ပတ်သက်လို့ပညာပေး apps တခုထွက်ပေါ်လာတဲ့သတင်းကိုလည်းတင်ပြပေးကြပါမယ်။အခုလာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာအမျိုးသားပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်ကနေရာပေါင်း1180အတွက်ဝင်ရောက်ရှင်ပိုင်မြဲဒီရွေးကောက်ပွဲကိုယ်စားလှယ်လောင်း6000ကျော်ရှိတာဖြစ်ပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေနဲ့နိုင်ငံရေးပါတီတွေရဲ့အကြောင်းအလွယ်တကူလေ့လာနိုင်မှုအတွက် Mvoter 2015လို့ခေါ်တဲ့ smartphone application တစ်ခုကိုလူငယ်အဖွဲ့တစ်ခုကမိတ်ဆက်ပေးလိုက်ပါတယ်။မကြာမီကကျင်းပခဲ့တဲ့ဖန်တီးယာမဲပေးစုဆိုတဲ့ရွေးကောက်ပွဲ apps ပြိုင်ပွဲမှာဒီ apps ကစုငွေပထမစုဒေါ်လာ4000စုခုခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုမရှားဖောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာ2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မဲ့ရွေးကောက်ပွဲအတွက်ဆန္ဒမဲပေးတဲ့သူတွေကိုထောက်ကူပြုနိုင်အောင် Team Popstack ဆိုတဲ့လူငယ်အဖွဲ့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့စီးရင်တွေနဲ့ရွေးကောက်ပွဲမှာမဲဘလို့ပေးရမလဲဆိုတဲ့အချက်အလက်တွေပါဝင်တဲ့ Smartphone Application ကိုစတင်မိတ်ဆက်လိုက်ပြီးဖြစ်ပါတယ်။ရန်ကုန်မြို့လေကောင်ကတိုက်ခန်းပေါ်မှာTeam PopStack အဖွဲ့ဟာရွေးကောက်ပွဲအတွက် smartphone application ကိုပထမဆုံးစတင်တီထွင်ဆောင်ရွက်တဲ့လူငယ်အဖွဲ့ဖြစ်ပြီးအဖွဲ့ဝင်ပေါင်း20ကျော်ရှိပါတယ်။သူတို့အဖွဲ့ကလည်းအခုတီထွင်ဆောင်ရွက်တဲ့ရွေးကောက်ပွဲ application ကို Mvoter 2015လို့နာမည်ပေးထားပါတယ်။ဒီ Mvoter 2015 application ကိုမြန်မာနိုင်ငံကတန်းနဲ့ချီပြီးFacebook ကိုဆွဲဆွဲမြဲမြဲသုံးဆွဲတဲ့သူတွေကိုပြင်မထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးရတဲ့2011ခုနှစ်ကတည်းကမိုဘိုင်းဖုန်းနဲ့အင်တာနက်သုံးဆွဲသူတွေတဟုန်ထိုးမြင့်တက်လာတာဖြစ်ပြီးတော့အခုလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလူမှုကွန်ရက်မီဒီယာဟာအဓိကအခန်းကဏ္ဍတစ်ခုမှာပါဝင်နေတာဖြစ်ပါတယ်။လူဦးရေ50တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာရိုက်တာသတင်းဌာနရဲ့စစ်တမ်းအရမိုဘိုင်းဖုန်း SIM က18တန်းကျော်သုံးဆွဲနေကြတာဖြစ်ပြီးဒါဟာသုံးတဲ့အတွင်းတန်းနီးပါးလောက်တိုးမြင့်လာတာလို့ဆိုရမှာဖြစ်ပါတယ်။ဒီ mobile apps တီထွင်သူတွေကတူဦးဖြစ်တဲ့အသက်18နှစ်ရွယ်ကိုဖြိုးမင်းသူကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါဗျ
။လူငယ်ပိုင်းနေလဲတို့ရွေးကောက်ပွဲစိတ်ဝင်စားမှုမြင့်နေတဲ့အခါကျတော့လူငယ်တွေသုံးတဲ့ဖုန်းနဲ့ပဲတို့ဒီသူတို့ရဲ့လိုအပ်တဲ့အချက်အလက်တွေကိုပေးရမှာဖြစ်တဲ့အတွက်တို့တနည်းအားဖြင့်တော့ဗောနော်အကောင်းဆုံးမဟုတ်ရင်တော့မှတို့အသိပညာဖြန့်ဝေတဲ့ပုံစံမျိုးနဲ့တော့တို့အကျိုးပြုနိုင်တယ်လို့ထင
်။အခုဆိုရင်ဒီရွေးကောက်ပွဲဆိုင်ရာ mobile app ဟာ Android နဲ့ iOS အသုံးပြုသူတွေအနေနဲ့သုံးစွဲနိုင်ပြီး download လုပ်သူပေါင်း400လောက်ရှိပြီလို့လည်းဆိုပါရယ်သုံးစွဲသူတွေအနေနဲ့ကလည်းဒီ apps နဲ့ပတ်သက်ပြီးပုံမကောင်းမအောင်လှုပ်ဆောင်ဖို့အကြံပေးတာတွေရှိတယ်လို့လည်းဆိုပါရယ်အချက်အလက်တွေပေးနိုင်တဲ့နည်းစနစ်ကြကြကျွန်းကျွန်းကျင်ကျင်ဆောက်လုပ်ထားတဲ့ website တွေမရှိတဲ့အတွက်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့ပါတီတွေကလည်းအမြင်သဘောထားတွေကို Facebook လိုလူမှုကွန်ရက် website ပေါ်မှာပဲဆွေးနွေးဖလှယ်နေကြပါတယ်။မကြသေးရင်ကလည်းတိုက်ခန်း NLD ပါတီခေါင်းဆောင်တော်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့နှစ်ယောက်စလုံးဟာရွေးကောက်ပွဲမှာဆန္ဒမဲပေးမဲ့သူတွေအတွက်ဗီဒီယိုမိန့်ခွန်းတွေကို Facebook ပေါ်မှာပဲဖြန့်ဝေခဲ့ကြပါတယ်။ဒါအပြင်မဘာသာဘုန်းကြီးတို့ကလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့မျိုးဆောင်ဥပဒေအောင်ပွဲနဲ့ပတ်သက်တဲ့လူမှုဟောပြောပွဲဓာတ်ပုံတွေကို Facebook ပေါ်မှာဖြန့်ဝေခဲ့ကြပါတယ်။ဒီလာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ကရွေးကောက်ပွဲကိုယ်စားလှယ်လောင်း6000ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်တာကြောင့်ပထမအကြိမ်မဲပေးရမယ့်သူတွေအတွက်တော့ကိုယ်စားလှယ်လောင်းရွေးချယ်ဖို့တိတ်ပြီးတော့လွယ်ကူမှမဟုတ်ပါဘူး။ဒါပေမဲ့အခုတီထွင်လိုက်တဲ့ mobile app ဟာသုံးဆွဲသူအရေအတွက်တိတ်အများကြီးမရှိသေးပေမဲ့ရွေးကောက်ပွဲမှာမဲပေးဖို့အတွက်အသုံးဝင်တယ်လို့မဲပေးမဲ့သူတွေကပြောပါတယ်။ Mvoter 2015 application နဲ့ပတ်သက်ပြီးသုံးဆွဲသူအသက်25နှစ်အရွယ်မတ်အီမြခိုင်ကအခုလိုပြောပါတယ်။
ဟိုမှာ Facebook မှာဟော့ဖြစ်နေတဲ့လွှတ်တော်မတ်တွေတော့ပဲသိရပါတော့။ဒါပေမဲ့အခုကျအဲ့ candidate တွေကဟိုဖြစ်ရတယ်ဆိုတော့ကောင်းတယ်။ပြီးတော့သူကကျန်တဲ့ feature တွေလည်းတော်တော်ဆုံးတယ်။ဥပမာ party တွေအားလုံးရဲ့ဥစ္စာတွေပြထားတာမျိုး။ပြီးတော့အဲ့ဒီမှာမဲပေးဖို့အတွက်ဘာတွေလုပ်ရမလဲဆိုတော့အစဉ်အဆက်တွေရောတစ်နှစ်သုံးနှစ်အဲ့လိုမျိုးပြထားပြီးသားမျိုးတွေ။
နောက်ထပ်ရွေးကောက်ပွဲ mobile app အသုံးပြုသူနောက်တူဦးဖြစ်တဲ့အသက်35နှစ်အရွယ်စိုင်းပိုင်ရှင်မတ်နေနီကလည်းအခုလိုဆိုပါရယ်။
ဒီတိုင်းနဲ့တိုင်းလုံးပြတယ်။နောက်တိုင်းပြပြီးတိုင်းနေကြွေးတယ်။မြွေပြီးလို့ရှင်ပြီးမြို့နယ်ကြွေးတယ်။ပြီးမြို့ပြီးအုပ်စုကြွေးတယ်။အမကကြောင့်အုပ်စုနဲ့ရှိတယ်လေ။တစ်စင်းကြီးစီဆိုတော့ဒါအမကဒါရှင်းဝမ်းမှန်သိတယ်။အရက်ဆိုတော့အမဟာငါအချင်းကုံဝမ်းမယ်ပတ်စံကုံဝမ်းမယ်ပြီးတော့ငါတို့ဘာမှလက်ဟုတ်တာမဟုတ်ဘူးနဲ့မသွားတော့ဘူး။အဲ့လိုမျိုးတော့မခံရဘူး။ရွေးကောက်ပ
ကြတဲ့ခင်ကကျင်းပါတဲ့ဟန့်ချယ်လန်ဆိုတဲ့မဲပေးစုအိုင်တီနိပညာကျွမ်းကျင်သူပြိုင်ပွဲမှာပထမဆုံးရပြီးရွေးချယ်ခံလိုက်ရတဲ့အဖွဲ့ဖြစ်ပါတယ်ဟန့်ချယ်လန်ဆိုတဲ့မဲပေးစုအိုင်တီနိပညာကျွမ်းကျင်သူပြိုင်ပွဲကိုအစိုးရအဖွဲ့အစည်းမဟုတ်တဲ့အေရှားဖောင်ဒေးရှင်းကစီစဉ်ကျင်းပတာဖြစ်ပြီးဩစတြေးလျဆိုရနိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကလည်းဒီဇိုက်ဒီဗိုင်
ဒီမိုကရေစီပြည်ပြည်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မင်းကမှပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေဆွမ်းဆောင်နိုင်ခဲ့တယ်လို့သောတာရှင်တွေယူဆကြပါတယ်။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနစ်နည်းညတိုက်ရိုက်လေ့လာအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။ပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းခြင်းပါတယ်။အခုတော့သတင်းလွှာကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကမ်ဘောဒီးယားနိုင်ငံဟာဩစတြေးလျနိုင်ငံနဲ့ပြုလုပ်ထားတဲ့အငင်းပွားပွဲသဘောတူညီချက်အရနော်ရူးကျွန်းမှာထိန်းသိမ်းထားတဲ့ဒုက္ခသည်တွေကနောက်ထပ်နှစ်ဦးကိုအခြေချဖို့လက်ခံခဲ့ပါတယ်။အဲ့ဒီနှစ်ဦးစလုံးဟာမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်ဒီအကြောင်းကို VOA ခမာဌာနကပြပုတ်ထားတဲ့သတင်းအပြည့်အစုံကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင
်ဗျာ။မြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်နှစ်ဦးဟာနော်ရူးနိုင်ငံကိုတွားရောက်ခဲ့တဲ့ကမ်ဘောဒီးယားအာဏာပိုင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကြာခင်မှာဖနွမ်ပင်မြို့ကိုရောက်လာတော့မှာဖြစ်ပါတယ်။ဒါပေမဲ့ကမ်ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်အမ်ဆိုပက်ရဲ့ပြောဆိုချက်အရတော့အခုရောက်လာမဲ့သူတွေဟာသူတို့လက်ခံမှုမျှော်လင့်ထားတဲ့သူတွေမဟုတ်ဘူးလို့ဆိုပါတယ်
။ကတ်ကပြည်သမီး4နဲ့3နဲ့အကြီးကျယ်
ဩစတြေးလျနိုင်ငံဘက်ကအကြောင်းကြားထားတာကအီရန်နိုင်ငံသား3ဦးနဲ့ရိုဟင်ဂျာ2ဦးဖြစ်ပါတယ်။ကျွန်တော်တို့ဘက်ကတာဝန်ရှိသူတွေအဲ့ဒီကိုရောက်သွားတော့အဲ့ဒီ4ဦးကမလာခြင်းညပါဘူး။ဒါပေမဲ့အခြားရိုဟင်ဂျာ2ဦးကသူတို့အစားဒီကိုလာဖို့သဘောတူခဲ့ပါတယ်လို့သူကခမာဘာသာစကားနဲ့ပြောပြခဲ့ပါတယ်။အဲ့ဒီဒုက္ခသည်နှစ်ဦးကမ္ဘောဒီးယားကိုရောက်လာမဲ့ရက်ကိုတော့အတိအကျမသိရသေးပါဘူး။ဒီသဘောတူညီချက်အရဂျွန်လအစောပိုင်းကပထမအတုပ်ဖြစ်ရောက်နေတဲ့ထဲကအီရန်နိုင်ငံသား3ဦးဟာကမ္ဘောဒီးယားနိုင်ငံမှာအခြေချဖို့ပြင်ဆင်နေပြီးကျန်တဦးဖြစ်တဲ့အသက်25နှစ်အရွယ်ရိုဟင်ဂျာအမျိုးသားကတော့3လလောက်ကြာမှမြန်မာနိုင်ငံကိုပြန်ဖို့ဆန္ဒပြုခဲ့တဲ့အတွက်ဖနွမ်ပင်မှာရှိတဲ့မြန်မာတပ်ရင်းကိုဆက်သွယ်ပြီးပြန်ခွင့်ရဖို့ရှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေဟာရခိုင်ပြည်နယ်မှာဘာသာရေးရနှိမ့်ကွက်ခံရမှုကြောင့်မြန်မာနိုင်ငံကနေဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးလှေစီးပြေဒုက္ခသည်ဖြစ်ထွက်ပြေးနေကြတဲ့အတွက်နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေတိုးလာခဲ့တာဖြစ်ပါတယ်။ပထမတော့ရောက်လာတဲ့ဒုက္ခသည်တွေကိုဖနွမ်ပင်မြို့ကခြံဝင်းတစ်ခုထဲမှာထိမ့်သိမ်းထားပေမဲ့မကြခင်မှာလွတ်လွတ်လပ်လပ်သွားလာခွင့်ပေးမယ်လို့ခိုင်ဆိုပတ်ကပြောပါတယ်
။ရွှေညာနဲ့လည်းဖြေးဘယ်လိုဖြေးလို့ကြည့်ချက်မှ
သူတို့တွေဟာခမာဘာသာစကားကိုပြောဆိုနိုင်ပြီးကျွန်တော်တို့ရဲ့လူရရင်ချင်းမှုကိုလည်းနားလည်နေပါပြီ။အခုစခန်းပြင်ပမှာနေထိုင်မှုလည်းအသင့်ဖြစ်နေပါပြီ။ဒါကရှေ့ပြေးစီမံချက်ပါ။သူတို့အနေနဲ့စခန်းပြင်မှာနေရင်ခမာလူမှုအဖွဲ့အစည်းနဲ့တသားတည်းဖြစ်မဖြစ်ဆိုတာဆက်ပြီးကြည့်ရအောင်ပါပါ။လို့သူကခမာဘာသာစကားနဲ့ပြောကြခဲ့ပါတယ်။ပြီးခဲ့တဲ့လကဩစတြေးလျလူဝင်မှုဥကြေးဝင်ကြီး Scott Morrison ဟာကမ္ဘောဒီးယားနိုင်ငံကိုလာရောက်ခဲ့ပြီးမှနော်ရူးမှာထိန်းသိမ်းထားတဲ့ဒုက္ခသည်တွေကအချို့ကိုဒုတိယအတုပ်ဖြစ်လက်ခံမှုဩစတြေးလျနဲ့ကမ္ဘောဒီးယားနိုင်ငံကြားသဘောတူညီခဲ့တာပါ။တရက်ထဲမှာပဲစီးရီးယားနဲ့အီရတ်ကလာတဲ့ဒုက္ခသည်12,000ကိုတော့ဩစတြေးလျကလက်ခံမယ်လို့ကြေညာခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဒီနိုင်ငံ၏ခေါလုံသူတွေကိုလက်ခံမှုသဘောတူခဲ့တဲ့အတွက်ဩစတြေးလျနိုင်ငံစီကဒေါ်လာတန်း40လောက်တိရှိတဲ့အကူအညီတွေလက်ခံရရှိမှာဖြစ်ပါတယ်။နော်ရူးနိုင်ငံမှာဒုက္ခသည်နဲ့နိုင်ငံ၏ခေါလုံခွင့်တောင်းခံသူ600တန်းမနည်းရှိမယ်လို့ခန့်မှန်းရပြီးတော့ဩစတြေးလျနဲ့သဘောတူညီချက်ယူထားတဲ့ပပူအန်နယူဂီနီနိုင်ငံမာနက်စ်ကျွန်းကထိန်းသိမ်းရေးစခန်းမှာလည်းအခြားယာနဲ့ခြေတဲ့သူတွေကိုထိန်းသိမ်းထားပါဗျ။အခုလိုကမ္ဘောဒီးယားကိုရွှေ့ပြောင်းအခြေချဖို့သဘောတူညီချက်ရဖို့အတွက်လှပေါင်းများစွာလျှို့ဝှက်ညှိနှိုင်းခဲ့တာဖြစ်ပြီးနှစ်နိုင်ငံလုံးကလူ့အခွင့်အရေးဖွဲ့တွေအတိုက်ခံပါတီတွေစီကဝေဖန်မှုတွေထွက်ပေါ်ခဲ့ပါဗျ။နှစ်နိုင်ငံလုံးအနေနဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်စာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့အတွက်အခုလိုလုပ်တာဟာစာချုပ်ပါမှုတွေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအဖွဲ့ကပြောပါဗျ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်6နာရီခွဲရှိပါပြီတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာဝတိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
There will be degree of instability in the country I think for many years to come while they
ပါစင်မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်တော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုပြောပြပေးကြပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့သမရဦးသိန်းစင်ကိုအမေရိကန်တရားရုံးကတမန်စာဆင့်ခေါ်တယ်ဆိုတဲ့ကိစ္စဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်အစိုးရရဲ့မူဝါဒနဲ့သက်ဆိုင်ခြင်းမရှိဘူးလို့ရန်ကုန်အမေရိကန်တန်ယုံရဲ့ပြောဆိုခြင်းနဲ့ပတ်သက်ပြီး erawdi.org online မှာဖော်ပြထားတဲ့သတင်းဆောင်မှဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားရုံးကနေဦးသိန်းစိန်နဲ့မြန်မာအစိုးရဝန်ကြီးတချို့ကိုနိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင်ရေးချိုးဖောက်ခဲ့မှုဆွတ်ဆွဲချက်အပေါ်ဖြေရှင်းဖို့အတွက်ဆင့်ခေါ်တဲ့တမန်စာထုတ်ပြန်လိုက်တဲ့ကိစ္စဟာအမေရိကန်အစိုးရရဲ့မြန်မာပြည်ပေါ်မှာထားတဲ့မူဝါဒနဲ့လုံးဝမသက်ဆိုင်တဲ့အကြောင်းတန်ယုံကနေထုတ်ပြန်လိုက်တာပါ။အဲ့ဒီအမှုကိုအမေရိကန်နိုင်ငံရှိတဲ့မွတ်စလင်အဖွဲ့အစည်း19ဘွဲ့ညွန်ပေါင်းဖွဲ့စည်းထားတဲ့ Burma Task Force USA အဖွဲ့ကနေဥပဒေကြောင်းအရတရားစွဲဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းနယူးယောက်တောင်ပိုင်းခရိုင်တရားရုံးကနေတမန်စာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဦးသိန်းစိန်နဲ့ဝန်ကြီးတချို့ဟာလူသားတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေဥပဒေနဲ့မညီတဲ့နှိပ်စက်ညှဉ်းပန်းမှုတပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးလူတွေကိုစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်စေခဲ့တဲ့အတွက်နိုင်ငံသားများအပေါ်တရားမနစ်နာမှုနဲ့နှိပ်စက်ညှဉ်းပန်းခံရသူတွေအပေါ်ကာကွယ်ရေးပုံမှန်စတာတွေနဲ့စွဲချက်တင်လိုက်တာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုစားအမေရိကန်ပြည်ထောင်စုမှနေထိုင်သူ3ယောက်ကတရားလိုလုပ်ပြီးတော့စွဲချက်တင်ခဲ့တာဖြစ်ပြီးစိုးစိုးရွားရွားထိခိုက်မှုတွေအတွက်ရော်ကြီးနဲ့အပြစ်ပေးအရေးယူဖို့အတွက်တောင်းဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသိရှိထားကြောင်းပြည်ထောင်စုတရားရုံးရဲ့တရားစွဲဆိုတဲ့လုပ်ရဟာအုပ်ချုပ်ရေးအဖွဲ့နဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့တန်ယုံတာဝန်ရှိသူကပြောတယ်လို့လည်းရေးသားထားပါတယ်။မြန်မာအစိုးရဘက်ကတော့အခုလိုတမန်စာဆင့်ခေါ်တဲ့အပေါ်တုံ့ပြန်မှုမရှိဘူးလို့လည်းတမန်ရရဲ့ပြောခွင့်ရသူဦးရဲထွတ်ကပြောဆိုလိုက်သလိုမကြားဘူးတဲ့ညွန်ပေါင်းအဖွဲ့အစည်းတစ်ခုကနေတက်တီထောက်ထားခိုင်ခိုင်လုံလုံမရှိဘဲဖွင့်လိုက်တဲ့မှုကိုအမေရိကန်တရားရုံးကလက်ခံလိုက်တဲ့အပေါ်အံ့အားသင့်မိတယ်လို့ပြောဆိုတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို erawdi.org online မှာဖတ်ရှုနိုင်ပါတယ်
။အခုဆက်ပြီးပြောပြချင်တာကတော့ Writers သတင်းဌာနကတီမိုသီ မက်လောင်လင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။အခြေခံဥပဒေကသမရတာဝန်ယူခွင့်အပေါ်တားမြစ်ကန့်သတ်ခံထားရသည့်အချိန်လာမယ့်နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာသူမရဲ့ NLD ပါတီအနိုင်ရခဲ့မယ်ဆိုရင်နောက်တက်လာမယ့်အစိုးရကိုဦးဆောင်သွားဖို့ပြင်ဆင်ထားကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုတယ်ဆိုပြီးတော့အစကြီးရေးသားထားတာပါ။ NLD ပါတီဟာနှစ်ပေါင်း25နှစ်အတွင်းပထမဆုံးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမှာအခြေအနေကောင်းနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့စစ်တပ်ကရေးဆွဲထားခဲ့တဲ့အခြေခံဥပဒေအရကတော့ကွယ်လွန်သွားခဲ့ပြီဖြစ်တဲ့သူမရဲ့ခင်မုန်းတဲ့သားနှစ်ယောက်ဟာနိုင်ငံသားတွေဖြစ်နေတာကြောင့်သမရယာဒူစက္ကန့်ပိုင်းခွင့်မရှိဘူးလို့ထောက်ပြထားပါတယ်။ NLD ပါတီမှဒုတိယခေါင်းဆောင်ဘသူဆိုတာတသက်မတ်မတ်မရှိသေးသလိုအခြေခံဥပဒေကိုလည်းအအောင်မြင်မြင်မပြင်းစင်နိုင်ခဲ့တာကြောင့် NLD သားအများစုအနိုင်ရရင်ဘသူတမရဖြစ်မယ်ဆိုတာခံမှန်းတွေးတောเสียရပဲဖြစ်နေတယ်လို့យေတာထားပါတယ်။ NLD သားနိုင်ရခဲ့မယ်ဆိုရင်ကျမတို့အစိုးရဖွဲ့မှာဖြစ်တယ်လို့တမရဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေကျမဟာအစိုးရရဲ့ခေါင်းဆောင်တာဝန်ယူမှာဖြစ်တယ်လို့အိန္ဒိယရုပ်သံသတင်းဌာနတစ်ခုဖြစ်တဲ့ India Today TV သတင်းဌာနကိုပြောဆိုခဲ့ကြောင်းយေတာထားပါတယ်။ တမရပြမသာတိုင်းပြည်ကိုခေါင်းဆောင်ရမှာလားလို့ဒေါင်းဆန်းစုကြည်ကမေးခွန်းထုတ်လိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ခေါင်းဆောင်ဟာကျမပဲဖြစ်ရမှာပေါ့။ကျမကအဲ့ဒီပါတီရဲ့ခေါင်းဆောင်ပဲလို့ပြောဆိုခဲ့တဲ့အကြောင်းဆိုပါတယ်။အိန္ဒိယနိုင်ငံမှာကွန်ဂရက်ပါတီအနိုင်ရတော့ပါတီခေါင်းဆောင်ဆိုနီယာဂန်ဒီကမမိုဟန်စင်ကိုဝန်ကြီးချုပ်တာဝန်ယူခိုင်းပြီးနောက်ကနေထိန်းချုပ်ထားတဲ့သဘောမျိုးလားလို့မေးတဲ့အခါမှာတော့အဲ့ဒါမျိုးထပ်တူမဟုတ်ပါဘူးစောင့်ကြည့်ပါလို့ပြောခဲ့တဲ့အကြောင်းရေးသားထားပါတယ်။အပြည့်အစုံကို Writers World Service မှာဖတ်ရှုနိုင်ပါတယ်ရှင်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။မနေ့ကနေ့နားဆင်နေကြ American Indian အတုံးလုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးထားပါတယ်။
ဒီကိရမနဲ့ကျင်ပြမယ် idiom အသုံးက
touch and go
ဖြစ်ပါတယ်စာလုံးပေါင်းက t o u c h touch က t ရ e n d n ကနှစ် g o g ကသွားတာဆိုတော့ဒီကိုထုံရဲ့တိုက်ရိုက်ဒီပဲကတော့ ထိပ်ပြီးတော့သွားတာပေါ့ဒီသုံးဆင့်တလာတာကရေချောင်းလောကကလို့ဆိုပါတယ်ရှေးတုန်းကတင်မောတစည်းပေါ်ကနေနောက်တစည်းကိုကုံတွေပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပြောင်းမယ်ဆိုလို့ရှိရင်ဒီဘက်ကတင်မောနဲ့ဟိုဘက်ကတင်မောနှစ်စည်းလုံးရှင်ပြီးရကြရမှာတစည်းနဲ့တစည်းတောင်ထိလူနီးပါလို့ဆိုပါတယ်တင်မောတစည်းနဲ့နောက်တစည်းဟာကတ်နေတယ်ဆိုရင်ဘယ်လောက်အန္တရာယ်ရှိလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့်လဲပြောင်းစရာရှိတာကိုပြောင်းပြီးတာနဲ့တင်မောနှစ်စည်းအများဆုံးထွက်ဖို့ကအကောင်းဆုံးအခြေအနေအန္တရာယ်အကင်းဆုံးလို့ဆိုနိုင်ပါတယ်ဒါကြောင့်မို့လို့လဲတင်မောနစီထိပြီးတော့ထွက်တယ်ဆိုလို့ရှိရင်အဒီဘယ်ကတော့အန်ဒီရရှိလာတာထိတုံးမှလည်းအန်ဒီရကဘယ်လိုဖြစ်မယ်ဆိုတာကိုကြိုပြီးမသိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် touch and go ဆိုတဲ့ idiom အသုံးကတော့အခြေအနေကဘယ်လိုရှိမှမခံမနိုင်ဘဲနဲ့တိတ်အန်ဒီရကြီးတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was touch and go.During the surgery for my sister. But, thank goodness, it turned out well.
Kweso kuta ji ma, chino ni ma ye chi ni ga, te ku su yin ya ra. De ku ku lue dwa ra ni, dukha yao nai na. To ba di ye, a lung, sin bi cha cha mo mo pi dwa ra mo lu di be ya ba de. U ma gu na ra khao na sin ji ja ya ang.
It was touch and go during the surgery for my sister.But thank goodness it turned out well.
အချိန်ဤဟာအန္တရာယ်ရှိတယ်တခုခုလွဲသွားတာနဲ့ဒုက္ခရောက်နိုင်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Touch and go.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ကြပါဗျာ။အခုကတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားလက်နက်ကိုင်တွေမလူလားတဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားပါတီတွေလွှတ်တော်အတွင်းအင်အားကောင်းလာတာကိုစိုးရိမ်လိမ့်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအဆင့်မြင့် American တန်တမန်ဟောင်း Priscilla Club ကတုံ့တက်လိုက်ပါတယ်။ NCA လို့ခေါ်တဲ့ပြည်တွင်းကျုပ်အပြစ်ခတ်ရဆက်ရေးသဘောတူညီချက်ကိုသဘောတူကြတယ်ဆိုရင်နိုင်ငံရေးပြည်လည်မှုဖြစ်စဉ်တော်တော်ခီးပေါက်နေပြီလို့ယူဆနိုင်တယ်လို့လည်းဆိုပါတယ်။မြန်မာရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ် Miss Priscilla Club နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ချက်ဒုတိယပိုင်းကိုနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါပရစီဒ
ါမင်္ဂလာပါရှင်ဖိုက်ခါလာရှင
်ကောင်းပါတယ်ခင်ဗျာပရစီဒါနေကောင်းပါ
ကောင်းပါတယ
်ဟုတ်ကဲ့ပရစီဒါဆိုရွေးကောက်ပွဲအကြိုကာလမြန်မာနိုင်ငံမှာအခုကြည့်လိုက်ရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာလူကြိုက်အများဆုံးပါတီဖြစ်ပါတယ်ဒါပေမဲ့လည်းတချို့ကတိုင်းရင်းသားဒေသတွေမှာ NLD ကလူကြိုက်နေနေကြလာတယ်လို့သုံးသပ်ကြပါတယ်။ Priscilla ဘယ်လိုသဘောပါလဲလား
? I think that's probably a fair.
ဒါစရတဲ့သုံးသပ်မှုလို့ထင်ပါရဲ့ရှင်။ NLD ကတော့အမတ်ဦးကြီးအများပြအနိုင်ရမှာပါ။လာမယ့်လွှတ်တော်မှာအင်အားအကောင်းဆုံးတစ်ခုလိသောပါတီဖြစ်လာပါလိမ့်မယ်။ဘလောက်နိုင်မယ်ဆိုတာတော့မပြောနိုင်ပါဘူး။ဒီချိန်ထဲမှာပဲတိုင်းရင်းသားပါတီတွေအလားအလာပိုကောင်းမယ်ဆိုတာကိုလည်းအငင်းပွားစရာမရှိပါဘူး။အင်အားတွေလည်းပုံများလာပြီးတော့ဒီရွေးကောက်ပွဲကိုလည်းသူတို့သိပ်ပြီးတော့အလေးနဲ့ထားကြပါရဲ့2010တုန်းကတော့အာနာယပြည်ခိုင်ဖြိုးပါတီကပဲကြီးစိုးနေခဲ့တာပါ အခုတော့သူတို့ပါတီတွေထောင်ကြဒီကြားရက်တည်လာကြပါလေလွတ်တော်နဲ့အစိုးရ parliamentary government ဟာနိုင်ငံအတွက်သူတို့ပြောင်းမဲ့နဲ့နိုင်ငံရေးရည်မှန်းချက်ပေါ်ဆောင်နိုင်တဲ့လမ်းကြောင်းသူတို့လိုချင်နေတဲ့ဒန်းတူအခွင့်အရေးတွေရရှိစေမဲ့နေလန်လို့မြင်လာကြပါတယ်။အထူးသဖြင့်ဆိုရင်ပြည်내အစိုးရဟာသူတို့အတွက်သိက္ခာအရေးကြီးပါတယ်။သူတို့ဒေတာတွေမှာရရှိမဲ့မဲတွေအမတ်နေရာတွေဟာပြည်ခိုင်ပြိုးပါတီရဲ့ဝေစုတွေကခွဲထွက်လာကြမှာဖြစ်ပါတယ်။ NLD နိုင်မဲ့မဲတွေအမတ်နေရာတွေလည်းပြည်ခိုင်ပြိုးတွေကပဲပဲထွက်လာမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီကျောက်သွားပါလိမ့်မယ်။
ဒီညမှာပြည်ခိုင်ဖြိုးပါတီရဲ့ခွန်အားလို့ပြောနေတဲ့ကိစ္စတခုကျွန်တော်ပြောပြစီသူတို့မဲဆွဲတဲ့နေရာမှာပြုပြင်ပြောင်းလဲဆိုတာငါတို့ပါတီကစလိုက်တာဆိုပြီးတော့သူကလက်မထောင်ပြီးတော့စီယုံနေကြပါတယ်ဒါဟာဘလောက်ထိဆွဲဆောင်မှုကောင်းတဲ့စီယုံမှုလို့ထင်ပါလဲဘလောက်ထိဆွဲဆောင်မှုရှိမယ်ထင်ပါလဲဒီကြွကြောက်တာဟာ
well ah ပြည်ခိုင်ဖြိုးပါတီကဘယ်သူတွေကိုကိုစားပြုတယ်လဲမှန်ပါတယ်ပြုပြင်ပြောင်းလဲရေးအတွက်သူတို့အများကြီးလုပ်ပါတယ်ဒါလည်းမှန်ပါတယ်ဒါမဲ့လေသူတို့ဖော်ဆောင်နေတဲ့ပြုရင်ရေးတွေပြောင်းလဲရမယ်ဆိုတဲ့အတိတ်တရားတွေဟာ NLD စီကရလာတယ်လို့ပဲကျွန်မပြောရပါလိမ့်မယ်ဒါတွေဟာ NLD နှစ်ပေါင်း20လုံးလုံးတောင်းဆိုလာခဲ့တဲ့ကိစ္စပါဆိုတော့တကယ်အမှတ်ပေးရမှာ NLD ပါပဲရှင
်နောက်ဒီခိုင်ဖြိုးရဲ့နောက်ထပ်စွန့်အပ်တရက်လို့ခွန်အပ်တရက်လို့ပြောနိုင်တဲ့ကိစ္စကတော့အစွန်းရောက်ဖုံးတော်ကြီးတွေပဲဖြစ်ပါတယ်သူတို့က NLD ကိုဆန့်ကျင်ပြီးတော့ပြည်ခိုင်ဖြိုးကိုပဲမဲပေးရဖို့သူကနေမျိုးမျိုးနဲ့လှုံ့ဆော်နေပါတယ်ဘာသာရေးကိုအကြောင်းပြပြီးတော့ဒီအင်အားကိုတော့ပစီလာဘယ်လိုတွက်ပါသလဲခင်ဗျာ
The role of the extremist monks is very negative
ဒီရွေးကောက်ပွဲမှာအစွန်းရောက်ဖုန်းကြီးတွေရဲ့အခန်းကဏ္ဍကအမတန်မှအပြက်သဘောဆောင်ပါတယ်နိုင်ငံတကာအတိုင်းဝိုင်းကလည်းဒီလိုပဲမြင်ကြတာပါရွေးကောက်ပွဲလွတ်လပ်မျှတမှုရှိဖို့ကြီးတဲ့နေရာမှာဒါကလုံးဝမျှတမှုမရှိတဲ့ကိစ္စပါပြည်သူလူထုရဲ့ကိုယ်ဝယ်ယုံကြည်မှုကိုနိုင်ငံရေးနဲ့ဆွဲဆီနေကြပါတယ်ညတာမှုမရှိရုံမကဖွဲ့စည်းပုံဥပဒေနဲ့လည်းဆန့်ကျင်တဲ့ကိစ္စဖြစ်ပါတယ်။ဘာသာရေးကိုနိုင်ငံရေးအတွက်အသုံးမချရဘူးလို့2008ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။ဒါကိုချိုးဖောက်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD နဲ့ကျန်တဲ့ပါတီတွေကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြပါတယ်။ကော်မရှင်ကဘာမှမလုပ်ပေးပါဘူး။ဒါလုံးဝမတရားပါဘူး။တကယ်တော့ရွေးကောက်ပွဲကော်မရှင်ကဒါမျိုးကိုဖြေရှင်းရမယ်နောက်ဆုံးတရားရုံးမှာ။ဒါမဲ့လည်းဘာမှမလုပ်ပါဘူး။ပြည်ခိုင်ဖြိုးကတော့ဖုန်းကြီးတွေလုပ်ရတဲ့အတွက်တိတ်ပြီးတော့အတက်နေကြတာပါ။ဒီမိုကရေစီပါတီတွေကိုထိုးနှက်နေကြပါတယ
်။မှန်ပါတယ်။ရွေးကောက်ပွဲကော်မရှင်ကဒါကိုမသိကြွကြွပြုနေတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လက်တွေ့မြင်နေရတာကဒီအစွန်းရောက်ဖုန်းတော်ကြီးရဲ့နောက်မှာလူထုတော်တော်များများရှိနေတယ်ဆိုတာပါပဲပရစ်လာ
။ Well, that's what you say, but who knows?
ဒါကဥချော်စံသာပြောတာလေဘသူသိနိုင်ပါလဲအသက်အရွယ်ကြီးတဲ့လူကြီးပိုင်းကထောက်ခံကောင်းထောက်ခံလိမ့်မယ်ဒါမဲ့လေလူငယ်တွေကတော့လက်ခံမဲမထင်ပါဘူးဒီကိစ္စကိုပြောင်းပြီးတော့ရေးထားတဲ့ကာတွန်းတွေကိုပဲကြည့်လိုက်ပါအမျိုးသမီးတွေကိုအပြိုစစ်ရလားဆိုတာမျိုးစေးရုံမှာဖုန်းကြီးတွေစစ်ဆေးနေရဆိုတာကိုကာတွန်းမှာတွေ့ရပါတယ်အမှခမ်းပါပဲမျိုးဆက်သစ်လူငယ်တွေဒီအစွန်းရောက်ဖုန်းကြီးတွေကိုလှောင်ပြောင်နေကြတာပါဆိုတော့ဒီလူမျိုးဘာသာရေးကိုတုံးတာသူတို့နိုင်တယ်လို့ထင်ကြမယ်တကယ်တော့သူတို့ရှုံးနေတာပါ
အခုတိုင်းရင်းသားအရေးကိုနည်းနည်းပြောချင်ပါတယ်။ NLD အနေနဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေနဲ့ရှင်ပြီးတော့အရွေးခံမယ်ဆိုတဲ့ကိစ္စ။အဲ့ကိစ္စကိုတိုင်းရင်းသားတချို့ကစိတ်မကျေနပ်ကြဘူးခင်ဗျာ
။ It's part of the democratic process.
ဒါ democracy ပါပဲ။ကျွန်မကတော့ NLD တိုင်းရင်းသားဒေသတွေမှာဝင်ပြိုင်မဲ့ကိစ္စကိုနားလည်နိုင်ပါတယ်။ democracy ဖြစ်စင်မှာဒီလိုမျိုးစန့်ကျင်တုံ့ပြန်မှုတွေရှိစမြဲပါ။ဒါကိုမြန်မာပြည်သူတွေသိပြီးတော့နားလည်နိုင်လိမ့်မယ်လို့မထင်ပါဘူး။အခုခါမှာပါတီတွေကအများကြီးရှိပါတယ်။အင်အားကောင်းဖို့အတွက်ညွန်ပေါင်းဖွဲ့ရမယ်ဆိုတာလည်းသူတို့သိပါတယ်။ NLD နိုင်ရင် NLD ကသူတို့အတွက်ရက်တည်မယ်လို့လူတွေမျှော်လင့်နေကြပါတယ်။နောက်တစ်ခုကတိုင်းသားဒေသတွေမှာဝင်ရောက်ပြီးတော့ရှင်ပြိုင်ကြမယ်။ NLD အမတ်လောင်းတွေကလည်းတက်ဆိုင်ရာတိုင်းရင်းသားတွေပဲဖြစ်ပါတယ်
။နောက်အခုတိုင်းရင်းသားပါတီတချို့ကဒီရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုပုံပြီးအလေးထားတာတွေ့ရပါတယ်။အဓိကကတော့ပြည်နယ်အစိုးရကိုသူတို့ကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းနိုင်ရမယ်။ပြည်내အစိုးရကိုနိုင်ငံတော်သမ္မတဟုတ်ဘ ഹു ဟာရွေးချယ်တာကိုသူတို့မလိုချင်ဘူးဘ ഹു ဟာခန့်တာကိုသူတို့ရွေးပြီးခန့်မယ်ဆိုတဲ့သဘောမျိုးစူးစမ်းနေကြပါတယ်ဆိုတော့ပြည်ထောင်စုပြိုကွဲမှာကိုစိုးရင်တယ်လို့အမြဲပြောနေတဲ့စစ်တပ်အနေနဲ့ဒီချက်ကမစိုးရင်မနေပါမလားပရစ်လာ
No I don't think the military feels
ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ကစိုးရင်နေမယ်လို့ကျွန်မမထင်ဘူးဒီတိုင်းရင်းသားနိုင်ငံရေးပါတီတွေအနေထားပြီးတော့ကောင်းလာမှာကိုစစ်တပ်ကလိုလားမယ်လို့ပဲကျွန်မထင်ပါတယ် စစ်တပ်အနေနဲ့ကလက်နက်ကင်ပြိပခါကိုမလိုလားပါဘူးလက်နက်ကင်အင်အားစုကိုဖယ်ရှားပစ်ပြီးတော့တရားဝင်နိုင်ငံရေးအင်အားစုတွေအဖြစ်နဲ့ပြောင်းလဲပစ်ချင်နေတာပါဒါကြောင့်မလို့တရားဝင်တိုင်းရင်းသားပါတီတွေအနေနဲ့နိုင်ငံရေးအာဏာတစုံတရာရရှိစေချင်ပါပါဒီကိစ္စအတွက်စစ်တပ်စိုးရိမ်မယ်လို့မထင်ပါဘူးကျွန်မယူဆချက်မှားတယ်မှားပါလိမ့်မယ်လွတ်တော်ထဲမှာစစ်တပ်ကိုယ်စားလှယ်တွေကဆိုရင်သူတို့ပြည်နယ်ဝင်ကြီးချုပ်တွေရွေးချယ်နိုင်ရေးကိုတောင်မှအစော်ဩနေကြတာပါဥရှိမန်ရဲ့လောက်ရက်ကိုစစ်တပ်ကမကြိုက်လို့ဒီကိစ္စဘေးဖယ်ခံလိုက်ရတာပါဒါမဲ့လေဒီကိစ္စဟာတိုင်းသားတွေနဲ့ဆွေးနွေးမှုကနေပြီးတော့အချိန်မီပြန်ပြီးဖြစ်ထွန်းလာလိမ့်မယ်လို့ထင်ပါတယ
်ခုတိုင်းသားရေးကိုပြောရင်ပဲကျွန်တော်နောက်တစ်ခုမေ့ချင်တာက NCA ပြည်လုံးကျွတ်အပြည့်ခတ်ရစေးသဘောတူညီမှုဒါကိုလက်မှတ်ရေးထိုးဖြစ်ဖို့ဆိုတာအခုအချိန်ထိမစေချာသေးပါဘူးဆိုတော့ဒီ NCA ကတော့ဘယ်လောက်အရေးပါပါလဲအခုအချိန်ထိမှာ
It's a very important step. It's a very important step.
ဒီကိစ္စဟာတိတ်ပြောအရေးကြီးတဲ့အဆင့်တည်းရဖြစ်ပါတယ်သူတို့တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတဖွဲ့ချင်းအပြည့်ခတ်ရက်စဲရေးကိုတော့သဘောတူညီမှုရယူထားပြီးသားပါ NCA ရဲ့ထူးခြားချက်ကတော့အဖွဲ့တိုင်းအတွက်စည်းမျဉ်းတစ်မျိုးတည်းနဲ့သဘောတူညီမှုရနိုင်မယ့်ကိစ္စဖြစ်ပါတယ်ဆိုတော့တဖွဲ့နဲ့တဖွဲ့ထိတိုက်တွေးစရာရန်တိုက်နိုင်စရာလည်းမရှိတော့ပါဘူးဒါကြောင့်မလို့နိုင်ငံရေးသဘောတူညီမှုရရှိရေးအတွက်ပို့ပြီးတော့အဆင့်ပြေနိုင်ပါတယ်အဲ့နိုင်ငံရေးသဘောတူညီမှုရရှိရေးဖြစ်စဉ်ကတော့အဓိကကြတဲ့ကိစ္စပို့ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်အခု NCA လို့ခေါ်ရပြည်လုံးကျွတ်ပြည့်ခတ်ရစေးရေးသဘောတူညီချက်ကိုကြည့်ရင်လဲအပြည့်ရရတာထဲနိုင်ငံရေးဖြစ်စဉ်ကိုပို့ပြီးအလေးပေးထားတာကိုတွေ့ရပါတယ်။ဒါကြောင့်မလို့နိုင်ငံရေးဖြစ်စဉ်ကိုလည်းစတင်နေကြပြီဆိုတဲ့သဘောပါ။ NCA ကိုလက်မှတ်ရေးထိုးပြတာနဲ့နိုင်ငံရေးရခီးပေါက်သွားပြီလို့ပြောနိုင်ပါတယ်။ဒါကျမရဲ့ယူဆချက်ပါ။ဒီလိုပြောတာကိုလူများကသဘောတူကြလိမ့်မယ်မဟုတ်ဘူးဆိုတာကျမသိပါတယ်။
NCA ကတော့အရေးပါတယ်လို့ပစ္စလာသုံးသပ်တယ်ပေါ့ NCA ထိုးပြီးတာနဲ့နိုင်ငံရေးသဘောတူညီချက်ရရှိဖို့အတွက်အတားအဆီးတွေမရှိတော့ဘူးဆိုတဲ့သဘောပေါ့ပစ္စလာ
No
မရှိတော့ပါဘူးအခုအဓိကပြဿနာကတိုင်းရင်းသားအင်အားစုခေါင်းဆောင်တွေကလက်နဲ့ဆွတ်ရမှာကိုတွန့်ဆုတ်နေကြတယ်လို့ပဲထင်ပါတယ်သူတို့ဟာသူတို့ပြည်သူတွေရဲ့နိုင်ငံရေးလိုအပ်ချက်ကိုစတင်စဉ်းစားနေကြဖို့လိုအပ်နေပါတယ်
ရွေးကောက်ပွဲအကြောင်းကိုပြောရအောင်ပါဦးဆက်လက်ပြီးတော့ရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်သက်မနိုင်ရင်အစိုးရဖွင့်ထမ်းလောက်တဲ့အထိမနိုင်ဘူးဆိုကြပါစို့ဟိုမြောက်ဒီမြောက်ပါလီမန်မျိုးဖြစ်နေတဲ့တော်တော်မျိုးဖြစ်နေရဆိုရင်အချိန်နဲ့ဘယ်လိုဖြစ်လာနိုင်တယ်ထင်ပါလဲစကားမဆက်ပရစီလာကဘမပြူကိုသွားအောင်လားခင်ဗျာအဲ့ကတည်းကမ
ပြောနိုင်သေးဘူးရှင်ကျမသွားတော့သွားခြင်းနဲ့အစီအစဉ်တော့မလုပ်ရသေးပါဘူးဒီအချိန်ကတိတ်ပြောစိတ်ဝင်စားစရာကောင်းပါမှာနောက်ထပ်လာမယ့်အစိုးရဘယ်တော့ပဲနဲ့ဖြစ်လာမယ်ဆိုတာလာပေါင်းများစွာနဲ့စောင့်ဆောင်ရလိုက်မယ်လို့ထင်ပါတယ
်။ဘယ်သူသမနာဖြစ်လာမယ်လို့ထင်လဲပဲစီလား။တချို့ကဒါဒေါန်ဆန်းစီရောမဖြစ်နိုင်ဘူးပေါ့လေ။ဆိုတော့တချို့ကဥရှိမန်းဖြစ်မယ်တချို့ကဥသိန်းစင်ဖြစ်မယ်။တချို့ကဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်းဘာညာအမျိုးမျိုးပြောနေကြပဲစီလားခံမှန်းချက်လည်းပြောပါအောင
်။ I think there are going to be some surprises.
ဘယ်မျိုးလင်းထားတာဖြစ်မယ်လို့ထင်ပါတယ်။ကျွန်မသိရောမသိပါဘူး။ဘယ်သူမှလည်းမသိနိုင်ပါဘူး။ဘယ်သူမှလည်းခံမှန်းနိုင်တဲ့အနေအထားမရှိပါဘူး။နိုဝင်ဘာရွေးကောက်ပွဲလုပ်ပြီးတော့အဲ့ရလက်ကပဲဘယ်သူသမရဖြစ်လာစေနိုင်လဲဆိုတာဆုံးဖြတ်ပေးပါလိမ့်မယ်။ပြည်သူ့လွှတ်တော်ကလူအများစုမဲရမယ်။အဲ့မှာအမတ်နေရာ330ရှိပါတယ်။တချို့နေရာတွေလစ်လက်နေမယ်။အမျိုးသားလွှတ်တော်မှာရွေးကောက်ခံ168ယောက်စစ်တပ်ကိုယ်စားလှယ်က166ယောက်ဆိုတော့ဒီပြည်သူ့လွှတ်တော်ကအဆုံးဖြတ်ပေးနိုင်တဲ့အင်အားရှိနေပါတယ်။ဒါကြောင့်မလို့အောက်လွှတ်တော်မှာအသာရတဲ့သူကသမရရွေးချယ်တဲ့နေရာမှာအဆုံးဖြတ်ပေးနိုင်မှာဖြစ်ပါတယ်။ဒီနေရာမှာကျမအထင်ကတော့ဘယ်သူသမရဖြစ်မယ်ဆိုတာတဲ့သူဟာညမောင်းအစိုးရတရက်ကိုဖော်ဆောင်ထိန်းချုပ်နိုင်မလားဆိုတာပို့ပြီးတော့အရေးကြီးပါလိမ့်မယ်အစိုးရတဲကအဓိကပါတီတွေတိုင်းသားကိုယ်စားလှယ်တွေပါဝင်လာကြမှာပ
ါညမနိုင်ငံမှာအာဏာခွဲရေးဆိုတဲ့ဒလေးစရိုက်မရှိသေးတော့တော်လေးတော့ခက်ခဲမှုတွေတွေ့ရလိမ့်မယ်လို့ထင်ပါတယ
်ရှင်းမလို့နိုင်ဖြစ်ရမယ့်အခြေအနေရှိပါတယ
်ပစ္စည်းဆိုရပါဆိုရွေးကောက်ပွဲအလုံးအရှင်ပြေပြေပြင်းမြောက်သွားတယ်ဆိုရင်မြန်မာနိုင်ငံဘာတွေရနိုင်ကြပြစ်စင
် First of all they'll gain
ပထမဆုံးတော့ဒီနိုင်ငံတကာရဲ့ချီးကျူးအသိအမှတ်ပြုခံရပါလိမ့်မယ်စိတ်ဖယ်ရေးအရာအသိအမှတ်ပြုရာရောလက်ဆုပ်လက်ကင်ပြနိုင်တဲ့အသိအမှတ်ပြုမှုတွေရောအများပြားရပါလိမ့်မယ်နိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်အခုတော့နိုင်ငံရေးတည်ငြိမ်မှုကိုစောင့်ကြည့်ပြီးတော့အနောက်နိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေကိုစိုင်းထားကြတာပါကျေးခောက်ပွဲပြီးလို့အားလုံးညှိနှိုင်းနိုင်နိုင်တဲ့အစိုးရဖွဲ့နိုင်ပြီဆိုရင်ဒီရင်းနှီးမြှုပ်နှံမှုအများများဝင်လာကြမှာဖြစ်ပါတယ်။ဒါမဲ့လည်းနောက်တက်လာမယ့်အစိုးရအနေနဲ့ရင်ဆိုင်ဖြစ်ရှင်းရမယ့်ပြဿနာတွေလည်းအများကြီးရှိပါသေးတယ်ရှင့
်။အောင်မြင်တဲ့ရွေးကောက်ပွဲတရဟာမြန်မာနိုင်ငံရဲ့ပြည်တွင်းညီညာရေးကိုဖော်ဆောင်နိုင်မယ်ထင်ပါလား
။ Could go either way. It's transition.
တစ်မျိုးလုံးဖြစ်လာနိုင်ပါတယ်။ အတွင်ကူးပြောင်းရေးဆိုတာနိုင်ငံတိုင်းသမိုင်းမှာမတည်ငြိမ်မှုတွေနဲ့အမြဲဖြစ်တတ်ပါတယ်။မြန်မာနိုင်ငံမှာလည်းမတည်ငြိမ်မှုတွေနှစ်နဲ့ချီပြီးရှိနေအောင်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့ရွေးကောက်ပွဲကြောင့်ငြိမ်းချမ်းရေးရနိုင်မယ်လို့တော့ကျွန်မယက်တိပြန်မပြောချင်ပါဘူး။ငြိမ်းချမ်းရေးဆိုတာလူတို့ရဲ့ဆန္ဒပေါ်မှာမှုတည်ပါတယ်။
ကျော်စန္ဒာစီစဉ်တက်ဆက်တဲ့အပတ်စဉ်မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါရခင်ဗျာအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာကိုထုတ်လွှင့်ပြပါတော့မယ်အခုဒီပတ်အစီအစဉ်မှာတော့မန္တလေးမြို့က The Help အရက်ဖက်အဖွဲ့အစည်းရဲ့ညွှန်ကြားရေးမှူးတက်မွန်ဖြိုးကသူဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ဒီမှာကမန္တလေးမြို့အခြေဆိုင်တဲ့ hub LGBT right နဲ့ LGBT HIV စာရွက်ကုသရေးလုပ်ငန်းစဉ်တွေပေါ်စင်တရိုက်လုပ်နေတဲ့ဖွဲ့အစည်းအားစာရိုက်ချက်တယောက်လည်းဖြစ်ပါတယ်။ဒီမှာအခုစေမျိုးတင်ကြောင်းရနေနေဒီပေါ်မှာကြက်ကြက်တင်ကြောင်းရလေးရတော့ရှေ့နိုဝင်ဘာမှာလုပ်မရှိရဒီမှာလုပ်မယ်။ကျွန်တော်နိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပေါ့နော်။ကျွန်တော်တို့ဒီ civil society လို့ခေါ်ရရက်ခက်လူမှုဖွဲ့စည်းဖွဲ့အနေနဲ့ကျွန်တော်တို့ဆင်ခံနေတာလေးဒီနေ့စေမျိုးပြီးတင်ပါတယ်။အခုမဲဆင်းနေကျွန်တော်တို့စစ်ကြတယ်။ကျွန်တော်တို့ဒီကျေးဇူးရှင်ကြီးပေါ့နော်ဒီမှာတို့ဒီအိမ်ဆောင်စီကရက်ွက်တိုင်းမှာနေရင်ကျန်နေတာတွေနာမည်ပါတော့လဲမှတ်ပုံဒီနာမည်မှားတာအဖေနာမည်မှားတာနေရာလက်ခမှားတာအများကြီးကြုံနေရတယ်ပေါ့နော်ဒီလေးစောက်ပွဲကော်မရှင်ကဥပဒေဥတည်ရေးရလဲ300ရာခိုင်နှုန်းမင်းသူအာမခံနိုင်နေပေါ့နော်ဒါကသူတရားဝင်ပြောပြီးသားဖြစ်ပါတယ်မီဒီယာဆိုတော့ဒါဟာစနေရက်နေ့80ရာခိုင်နှုန်းအာမမခံနိုင်ဘူးလို့ပြောတဲ့သဘောပါပဲဒီလိုမျိုး80ရာခိုင်နှုန်းအမှန်ရင်ရှိနိုင်တယ်လို့ဟဲ့လားတောင်ရှိသူတဦးကပြောင်းဝင်ရထားပြီးသားဒီလိုမဲရင်းအမားတွေကလည်းရှိနေပြီးသားလက်တွေ့လည်းတုံ့နေရတဲ့အမားတွေအပေါ်မှာကျွန်တော်တို့ဒီလိုကွယ်ကိုဆက်ပြီးတော့သွားမယ်ဆိုလို့ရှိရင်ညာလက်ဟာသိုးရင်ကြာဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒီတော့ကျွန်တော်တို့ဒီစစ်ကလည်းပေါ့နော်25ရာခိုင်နှုန်းယူထားပြီးသားဖြစ်နေတဲ့လွှတ်တော်ထဲမှာလည်းပေါ့နော်အဲ့တော့ဒီဘက်ကအတိုက်ခံနေနေပေါ့နော်အတိုက်ခံနေနေအစိုးရတရားဖွင့်နိုင်မို့ဆိုလို့ရှိရင်သူဟာ50ရာခိုင်နှုန်းကျော်ရှိဖို့လိုပါတယ်အဲ့တော့ဒီစစ်တပ်နဲ့တက်ခိုင်ပါတီနှစ်ခုပါတီနှစ်ခုပေါင်းပြီးနောက်ထပ်26ရာခိုင်နှုန်းမဲ့ဒူရောတဲ့အတွက်ဒီအချိန်ကြီးဆန်ဆိုလို့ရှိရင်လည်းဒီ upper hand ပေါ့နော်ဒီအထက်စီးရနေပြီးတော့မှလွှတ်တော်ထဲမှာကိုယ်လည်းရေတွက်ယူထားတဲ့အချိန်ကြီးဟာဆိုလို့ရှိရင်လည်းဒါညှတာလေးလို့မမြင်ပါဘူးပေါ့နော်ကျွန်တော်ရက်ခက်အဖွဲ့အစည်းတစ်ခုအနေနဲ့ရောအများအပြည်သူတယောက်အနေနဲ့ရောပေါ့နောက်ပြီးတဲ့ခါကျလို့ရှိရင်ဒီလိုမညှတာတဲ့အချိန်ကြီးအတွင်းကပဲအတိုက်ခံပါတီဒီဟဲ့လားညတာရဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့ယူဆပြီးတော့သူကရွေးကောက်ပွဲဝင်ဖို့ပြင်ဆင်ပါတယ်အဲ့တော့အခုလက်ရှိအခြေအနေအရကလည်းတာဝန်ရှိသူတို့ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ဦးပိသာကိုတိုင်းကလည်းနေရင်းတွေဒီ300ရာခိုင်နှုန်းနဲ့အမှတ်ခံနိုင်ပါတယ်လို့ပြောချင်းဒီတနည်းအားဖြင့်80ရာခိုင်နှုန်းမှန်းနိုင်ပါတယ်လို့ပြောချင်းဖြစ်နေပါတယ်အဲ့တော့ဒီလိုတရားဝင်ပြောထားတော့80ရာခိုင်နှုန်းမှန်းနိုင်ပါတယ်လို့တရားဝင်ပြောထားတော့ဒီမဲရင်းတွေဒီအများပြည်သူရဲ့သဘောဆန္ဒတွေတည်မဲဖြစ်လာနိုင်တဲ့အနေအထားတွေနဲ့ဒီရွေးကောက်ပွဲကိုဆက်ပြီးတော့သွားကြမယ်ဆိုလို့ရှိရင်ကျမတို့အများကြီးတွေရဲ့သဘောထားဆန္ဒဒီ300ရာခိုင်နှုန်းပဲဆင့်ဟတ်မှာဖြစ်ပါတယ်အဲ့လိုမျိုးဆိုတော့ဒါကျမဒီလိုမျိုးပေါ့နော်တွတ်တော်လေးမှာနော်စစောင်းအလိုမျိုးဟလာသူတင်ပြထားတဲ့ကိုယ်တိုင်ရည်တွေ့ရယ်ကျမတို့ဒီလောက်တောင်မှားယွင်းနေတဲ့300ရာခိုင်နှုန်းကမှားယွင်းနေပါတယ်ဆိုတော့မင်းစင်းကြီးလည်းမင်းဒီရွေးကောက်ပွဲကိုဆက်ပြီးတော့အထိုက်ခံပါတီအနေနဲ့ဝင်မင်းဆိုလို့ရှိရင်ကတော့ဒီလူရဲ့သဘောဆန္ဒအမှန်တကယ်ဆင်ခတ်နဲ့ရိကောက်ပွဲရလက်ဖြစ်လာမလားဆိုတာဟာတော့ဒီအတော်ကိုသူရင်းစရာကောင်းတဲ့အစီအလေးလို့ကျွန်မမြင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မန္တလေးမြို့က The Help အရက်ဖက်အဖွဲ့အစည်းရဲ့ညွှန်ကြားရေးမှူးတက်မွန်ဖြိုးဘာယုံကြည်တယ်လဲဆိုတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
တန်ဇင်းနီးယားနိုင်ငံအနောက်မြောက်ပိုင်းရှင်ရန်ကာမှာတည်ဆောက်တဲ့ဒဏ္ဍာရီဆက်ရုံဟာနေအောင်ချီကနေဓာတ်အား
Migawa 60 toyume sayong phipi American Kongdwein ne phonpyo yi agency USDDA ga September 25 ya ni ga Next Gen Solar Wazi Limited ko di sayong ti sauk bo twet yanbon ngwe ri cha tha pe ke ba le di sayong ti sauk bo twet ni pinya yo si bwa yi aya ba twet che kai aw belo lou a me so de lila san set mu ri lou pho ne di sayong ti sauk me so yin daba ma win chin ne data gan ne ye lu ne mu bwa ri ko belo thin ha mu yai khat mu shi me so ra ne tacha lu at de san set che twe ko di Next Gen Solar Wazi company ga ne akhu pe de yanbon ngwe ne lou saung nai naw ma phit par de ဒီစီမံကိန်းဟာတန်ဇေးနီးယားနိုင်ငံစီးပွားရေးဖွံ့ဖြိုးမှုအတွက်တကယ့်ကိုအရေးပါနေတာပါ။ကမ္ဘာ့ဘဏ်ရဲ့ဆန်းစစ်ချက်အရဆိုရင်တန်ဇေးနီးယားနိုင်ငံမှာလူ့ရေအားလုံးရဲ့15ရာခိုင်နှုန်းပဲလျှက်စင်ပြီးတုံ့နိုင်ပါတယ်။တန်ဇေးနီးယားနိုင်ငံမှာသဘာဝလောင်စာစွန့်ရင်ထုတ်ဖို့လုပ်နေတဲ့ Next Gen Solar Wazi Company နဲ့လက်တွဲပြီးလုပ်အောင်မှာကို USDDA ကဝမ်းမြောက်ကြောင်းသဘောတူစာချုပ်ချုပ်ဆိုတဲ့ Next Gen Solar Wazi အကြီးအကဲ Mayant Bagama နဲ့အတူUSDDA Director Leo Cardia Zek ကပြောပါတယ်။ဒီစီမံကိန်းကနေရှင်ယန်ကာမှာဓာတ်ပိဆိုင်ရာအသစ်တစ်ခုတည်ဆောက်ဖို့လုပ်နိုင်တာဟာ American နည်းပညာကျွမ်းကျင်သူတွေအတွက်အဖိုးတန်တဲ့အခွင့်အလမ်းတစ်ခုရတာလို့လည်းပြောပါတယ်။ Mr. Bagava ကလည်းတန်ဆင်းတဲ့နိုင်ငံရဲ့ဆင်းရဲတဲ့နေမှုနဲ့ဖွံ့ဖြိုးမှုဆန်ရအမျိုးသားမဟာဗျူဟာမှာဒီဓာတ်အားမလုံလောက်တဲ့ပြဿနာနဲ့လျှက်စင်မီမရတာတွေဟာဖွံ့ဖြိုးရေးအတွက်အဓိကပြဿနာတစ်ခုလို့ပြောပါတယ်။ဆန်းစစ်လေ့လာမှုတွေကို American Engineer နဲ့နည်းပညာအကြံပေးကုမ္ပဏီဖြစ်တဲ့ Arizona ပြည်နယ် Phoenix က Clean Energy Consulting and Education အဖွဲ့ကလှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီစီမံကိန်းဟာအရင်တုန်းက Next Gen Solar Wazi နဲ့လက်တွဲပြီးလှုပ်ဆောင်ခဲ့တာပေါ့အခြေခံပြီးဆက်ပြီးပေးတာဖြစ်ပါတယ်။အရင်တုန်းကတန်ဆင်းရက Kigo မှမှာဒီကုမ္ပဏီက Engineer နဲ့9မီဂါဝတ်ထုတ်တဲ့နေစွန့်ရင်3ဓာတ်ပိဆိုင်ရာတစ်ခုကိုတည်ဆောက်ခဲ့တာပါဒီစီမံကိန်းနှစ်ခုစလုံးဟာပိုးပြီးတန့်ရှင်းတဲ့ပိုးပြီးထိရောက်တဲ့လျှက်စစ်ထုတ်ယူမှုကိုအာဖရိကတိုက်တလွှားမှာတုံ့နိုင်အောင်အာဖရိကတိုက်မှာလျှက်စစ်မီရစီဖို့အတွက်ရည်ရွယ်ပြီးအမေရိကန်အစိုးရဦးဆောင်ပြီးလုပ်ပေးခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တန်ဇင်းနီးယားနိုင်ငံလိုမဟာမိတ်နိုင်ငံကိုသူတို့ရဲ့တိုးပွားနေတဲ့လူရေပေါ်မူတည်ပြီးလိုအပ်နေတဲ့စွန့်ရင်အတွက်တန်ရှင်စိတ်ချရတဲ့တဘာဝဆွန့်ရင်ရစီဖို့အတွက်အကူအညီပေးနိုင်အောင်လက်တွဲဆောင်ရွက်နေရတာအတွက်ဂုဏ်ယူနေပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရချင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။VOA American တန်ကနေကြာတာဝတိနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုနားဆင်ကြမြင်ရလိုက်သူတွေအတွက်မနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ကြာတာဝတိနေမနေ့ဖက်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလက်ကြေညာပေးပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံခွန်ဒုစ်မြို့မှာရှိတဲ့နိုင်ငံတကာပရာဖီဟီတာကျန်းမာရေးဆောင်ရှောက်မှုအဖွဲ့ဖြစ်တဲ့နက်စီမီချာဆရာဝန်များအဖွဲ့ရဲ့စီရင်ကိုအမေရိကန်တပ်ဖွဲ့တွေကပြစ်ခဲ့တဲ့သတင်းပတ်အတွင်းဒီကြောင့်ကနေပုံကျဲတက်ခတ်ခဲ့တာကြောင့်လူပေါင်း22ဦးသေဆုံးသွားခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားကတောင်းပန်လိုက်ပါတယ်။နက်စီမီချာဆရာဝန်များအဖွဲ့ဥက္ကဋ္ဌဂျိုဝမ်လူးကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးသမ္မတအိုဘားမားကအဲ့ဒီဖြစ်ရပ်အတွက်တောင်းပန်ကြောင်းနဲ့ဝမ်းနည်းစကားပြောကြားခဲ့တယ်လို့အင်ဂျီလိုပြောခွင့်ရဂျော့ချ်အာနက်စ်ကပြောပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေနဲ့မွတ်စလင်လူနည်းစုတွေကိုပြစ်မှတ်ထားပြီးလူမျိုးတုံးတပ်ဖြတ်မှုဆန်ရမှုဝါဒချမှတ်ထားတယ်ဆိုတော့ဆွတ်ဆွဲချက်နဲ့သမ္မတဦးသိန်းစိန်နဲ့အစိုးရဝန်ကြီးတွေကိုအမေရိကန်ဗဟိုတရားရုံးကဆင့်ခွန်နိုင်ဖို့နယူးယောက်အခြေစိုက် Burma Task Force Coalition နဲ့ Justice for All အဖွဲ့တို့နဲ့ပူးပေါင်းဖွဲ့စည်းထားတဲ့မွတ်စလင်အဖွဲ့16ဘွဲ့ညွတ်ပါညွတ်ပေါင်းအဖွဲ့ကလျှောက်လဲချက်တင်သွင်းကြတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနကဗုဒ္ဓနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြန်လည်ဖြေကြားခဲ့ပါတယ်။ဗဟိုအစိုးရတရားရုံးတွေရဲ့အရေးယူဆောင်ရွက်ချက်တွေဟာအစိုးရဘက်နဲ့တီးကြားစီဖြစ်ပြီးအခုလိုဆွဲချက်တင်တာဟာမြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်ရဲ့ policy နဲ့ဘလို့မှပတ်သက်ခြင်းမရှိတဲ့အကြောင်းနိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကဗုဒ္ဓနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလအတွင်းရွေးကောက်ပွဲတွေမတိုင်ခင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးချုံနောင်တာနဲ့ဖိနှိပ်ချုပ်ချယ်တာတွေတိုးမြင့်လှုပ်ဆောင်လာနေတယ်လို့ Amnesty International နဲ့နိုင်ငံကလုံငင်းချမ်းသာကွင်အဖွဲ့ကြီးကဒီကနေ့စတင်လိုက်တဲ့ယုံကြည်ချက်ကြောင့်အကျဉ်းချသူများလွတ်မြောက်ရေးကမ်ပိန်းကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ထိတက်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စားဝန်ဆိုင်ကြေညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်တောတာချင်းများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းကြပါစေဒီ OU ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်စံမိုးပါခင်ဗျာ
This program has come to you from the Voice of America, Washington.